Welcome to the Voice of America in Burmese.
မင်္ဂလာညစမှာတော်တာရှင်များရှင် View American တန်ကနေ2024ခုနှစ် August 29ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season 2ကို Live 2 Meter 3258တို့အပြင် Live Lambda 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက် Season 2ကိုတော့ကျွန်မလေးမကအစီအစဉ်မှုဖြစ်တောင်းယူတက်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလေးမနဲ့တူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ American မျိုးသားလုံခြုံရေးအကြံပေးနဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးတို့ဒီကနေ့တွေ့ဆုံခဲ့ကြပါတယ်။မြန်မာနေဆက်မှာကြည်အစ်စ်တွေနဲ့တရုတ်စစ်တပ်ရဲ့စီရေးလေ့ကျင့်မှုဒီကနေ့ပဲစတင်လိုက်ပါတယ်ဆိုတော့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူဒီကနေ့ညနားဆရာမယ်နဲ့မှာတော့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရပ်သားတိစုံမှုတွေရှိခဲ့ပါတယ်။
လေစီကောင်နေတက်တာဒီ1 train နဲ့လာရောက်တော့မှပုံချက်တိုက်ခိုက်တယ်အဲ့ရတာနှုတ်တိဆုံးတယ်နှုတ်ကတော့ထိခိုက်ဒဏ်ရာရတယ်ပုံအလုံးကတော့50ကျော်ရှိပါတယ်အချိန်ကတော့၄ချိန်ရှိပါတယ
် DNL ပြန်ကြားရေးကြောင့်ကလွေးရည်ဦးပြောပြသွားတာပါဒီအကြောင်းသတင်းပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရခိုင်ပြည်နယ်ဘက်ကနောက်ဆုံးရအခြေအနေအပအဝင်မြန်မာနယ်စပ်တရုတ်စီရေးလေးချင်းမှုအပေါ်သုံးဆက်ချက်တွေဒီလိုနောက်ဆုံးရသတင်းပြည်ပို့ချက်တွေကိုနားဆင်ရမှာပါဒါရင်းနဲ့အတူအင်္ဂါညတိုင်းတိဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းဆရာမဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မိုက်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင
်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကတင်းမာမှုတွေကိုဖြေလျှော့နိုင်ရေးအမေရိကန်မျိုးသားလုံခြုံရေးအကြံပေးအရာရှိဖြစ်တဲ့ Jake Sullivan ဟာဒီကနေ့ပဲတရုတ်နိုင်ငံသားဝင်ကြီးဝမ်းယီနဲ့တွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံကြားမှာထိထိရောက်ရောက်နဲ့စီမံခန့်ခွဲမှုတွေလုပ်နိုင်မှုသဘောတူညီမှုရှိတဲ့နယ်ပယ်တွေရောသဘောတူညီမှုမရှိသေးတဲ့နယ်ပယ်တွေကိုပါဆွေးနွေးမှုတွေလုပ်သွားမယ်လို့တကားပိတ်ဆွေးနွေးပွဲမတိုင်ခင်သတင်းတောက်တွေနဲ့တွေ့ဆုံရမှာ Jake Sullivan ကပြောပါတယ
် President Biden has been very clear in his conversations with President Xi that he is committed
နိုင်ငံဆန်ရေးကိုတာဝန်တိတိတိဆောက်သွားနိုင်အောင်တမရဂျိုးဘိုင်နန်ကစိတ်ပိုင်းဖြတ်ဆောင်ရွက်နေတယ်ဆိုတာကိုတမရရှိနဲ့ပြောဆိုမှုတွေမှာလည်းရှင်းရှင်းလင်းလင်းပြောကြားခဲ့ပြီးဖြစ်ပါတယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောသွားတာပါတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်းယီကလည်းတရုတ်အမေရိကန်နှစ်နိုင်ငံကြားဆက်ဆံရေးဟာအလှည့်ပြောင်းတွေများခဲ့ကြောင်းနဲ့တည်ငြိမ်ပြီးရေရှည်တည်တဲ့ခိုင်မာနဲ့တိုးတက်မှုအခြေအနေကိုကူးပြောင်းသွားဖို့မျှော်လင့်ကြောင်းလည်းပြောပါရယ် Jake Sullivan ကအမျိုးသားလုံခြုံရေးအကြံပေးအဖြစ်2016ခုနှစ်ထဲကတာဝန်ယူခဲ့ပြီးနောက်ပိုင်းတရုတ်နိုင်ငံကိုပထမဆုံးတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါရယ်ဒီခီးစဉ်မှာအရှေ့လေပိုင်းနဲ့ယူကရိန်းကိစ္စတွေကိုထိုင်ဝမ်ကတရုတ်တောင်တရုတ်ပင်လယ်အရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုတရုတ်နိုင်ငံသားဝန်ကြီးဝမ်းယီပါဝင်တခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါရဲ့ရှင်
။ယူကရိန်းစစ်ပွဲနဲ့ပတ်သက်ဆက်နွယ်နေတဲ့တရုတ်နိုင်ငံကကုမ္ပဏီအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကိုအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူမှုတွေချမှတ်လိုက်တဲ့လို့ရဟာတရားမဝင်တဲ့တစ်ဖက်သက်ဆုံးဖြတ်ချက်ဖြစ်တဲ့အပြင်အချက်အလက်တွေပေါ်အခြေခံခြင်းမရှိကြောင်းဒီကနေ့ August 29ရက်နေ့မှာတုံ့ပြန်ပြောဆိုလိုက်ပါရယ်။ဒါဟာတရုတ်အရာရှိတွေနဲ့အစင်းမြင့်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ဖို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးJake Sullivan တရုတ်နိုင်ငံကိုရောက်လာချိန်မှာပဲတရုတ်ဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ရုရှားအနေနဲ့စစ်လက်နက်ပစ္စည်းတွေဝယ်ယူအားဖြင့်မှုမလုံနိုင်အောင်အနောက်နိုင်ငံတွေကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုကျော်လွှားနိုင်ရေးကူညီလှုံ့ဆော်ပေးနေတဲ့ဆိုတော့တရုတ်ကုမ္ပဏီတွေအပါအဝင်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုထောက်ခံအားပေးတယ်လို့စွပ်စွဲခံထားရတဲ့တရုတ်ကုမ္ပဏီအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်400ကျော်ကိုအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့သတင်းပတ်အတွင်းတန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာပါရှင်
။ရုရှားကယူကရိန်းကိုလေကြောင်းကနေနှစ်ရက်ဆက်တိုက်တိုက်ခိုက်တာမှာဒုတိယနေ့အတွင်းဒုံးကျည်10စင်း drone 80ဒဇင်းလို့နဲ့တိုက်ခိုက်ခဲ့ပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကအဲ့ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ4ဦးသေဆုံးပြီး16ဦးဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုတွေအတွက်ရုရှားကိုပြက်ပြက်တပ်သားတုံ့ပြန်သွားမှာဖြစ်တယ်လို့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေအတွက်အရေးမယူပဲမနေဘူးလို့လည်းသူကပြောပါတယ်။ယူကရိန်းလေတပ်ကတော့ဒုံးကျည်5စင်းနဲ့ drone အစင်း60ကိုပစ်ချခဲ့ပြီးမဲ့ drone 10စင်းလောက်ကတော့ယူကရိန်းနယ်မြေထဲမှာပြက်ကျနိုင်တယ်လို့ပြောပါတယ်။ရုရှားဘက်ကလည်း Belgrade ဒေသမှာပြန်တန်းလာတဲ့ယူကရိန်းရဲ့ drone 3စင်းနဲ့ Kars ဒေသတွေပေါ်မှာပြန်တန်းလာတဲ့ drone 2စင်းကိုပစ်ချခဲ့တယ်လို့ပြောပါတယ်။ရုရှားတောင်ပိုင်း Kars ဒေသကိုယူကရိန်းကဝင်ရောက်ကျူးကျော်ပြီးရက်ပေါင်း20အကြာမှာအခုလိုရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ပြန်လည်လှုပ်လာတာလည်းဖြစ်ပါရဲ့ရှင်
။ Israel နိုင်ငံဟာ Iran နဲ့သူ့ရဲ့လက်အောက်ခံအဖွဲ့အစည်းတွေကတိုက်ခတ်မဲ့ Anniary နဲ့ရင်ဆိုင်နေရဆဲဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။ Hezbollah အဖွဲ့ရဲ့ထိတ်တန့်စစ်ရေးခေါင်းဆောင်တဦးလှုပ်ကြံတပြက်ခံလိုက်ရတဲ့ကိစ္စအတွက်လက်စားချေတဲ့အနေနဲ့ Lebanon အခြေဆိုင် Hezbollah အဖွဲ့ကယာနဲ့ချီတဲ့ဒုံးကျည်တွေနဲ့ Israel ကိုတိုက်ခတ်အပြီးရပ်ပိုင်းအကြမှာအမေရိကန်ကအဲ့ဒီလိုပြောကြားလိုက်တာပါ။အီရန်ခေါင်းဆောင်ပိုင်းကလူသိရှင်ကြားပြောဆိုထားတာတွေနဲ့အမေရိကန်ရဲ့လေလာသုံးသပ်ချက်တွေအရအစ္စရေးကိုတိုက်ခတ်နိုင်တဲ့အန္တရာယ်ရှိနေသေးတာကိုတွေးရတဲ့အကြောင်းနဲ့အမေရိကန်အနေနဲ့လည်းအစ္စရေးကိုကူညီကာကွယ်ပေးဖို့အသိရှိနေကြောင်းအမေရိကန်စစ်ဌာနချုပ်ပင်နဂွန်ပြောခွင့်ရဗိုလ်ချုပ် Right Patch Rider ကတင်းတောက်တွေကိုပြောပါတယ်အမေရိကန်စစ်ဦးစီးအရာရှိချုပ် CQ Brown ဟာ Israel ကာကွယ်ရေးဝင်ကြီး Rod Gelland Israel စစ်ဦးစီးအရာရှိချုပ် Hasi Halevi တို့နဲ့မနေ့ August 26ရက်နေ့ကတွေ့ဆုံခဲ့ပြီး Hezbollah အရင်းနဲ့ Gaza စစ်ပွဲအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါခင်ဗျာ
။အင်္ဂါညထိတန်းရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံဘက်အချမ်းမှာတရုတ်စစ်တပ်ကလက်နက်နဲ့ကြီးစံစစ်တွေပါဝင်တဲ့၃ရက်ကြာစစ်ရေးလက်ကျင့်မှုကိုဒီကနေ့စတင်လိုက်ပါတယ်။နှစ်ဖက်ဒေသဆိုင်ရာအာဏာပိုင်တွေကြားမှာလုံခြုံရေးနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေအပြီးအခုလိုလက်နက်နဲ့ကြီးစံစစ်တွေကိုတုံးပြီးစစ်ရေးလက်ကျင့်မှုတွေပြုလုပ်နေတာပါ။ယူနန်ဒေသဆိုင်ရာအာဏာပိုင်တွေကတော့ကြာသာရေးနေတီလုံမဲ့ဒီစစ်ရေးလက်ကျင့်မှုဟာနှစ်စဉ်ပြုလုပ်နေကြစစ်ရေးလက်ကျင့်မှုဖြစ်တယ်လို့ပြောပါတယ်။ဒီစစ်ရေးလက်ကျင့်မှုအတွင်းကင်းထောက်ကွက်ကဲမှုကြိုတင်အသိပေးမှုဗတ်ပေါင်းစုံထိန်းချုပ်မှုစွမ်းရည်နဲ့တိုက်ခိုက်မှုစွမ်းရည်တွေကိုလေ့ကျင့်သွားမှာဖြစ်တယ်လို့တရုတ်စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီစီအေးလေ့ကျင့်မှုဟာဇွန်လနှောင်းပိုင်းကစခဲ့တဲ့ရှမ်းမြောက်တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာနဲ့လည်းနီးကပ်နေတယ်လို့ရှမ်းပြည်နယ်ဟာခေတ်သစ်ပိုးလမ်းမလို့တင်စားခေါ်ဆိုနေတဲ့ကပတ်လန်းဘီယာတိုင်းစီမံကိန်းတွေအရေးပါတဲ့နေရာလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလအတွင်းကလည်းကချင်ပြည်နယ်လွယ်ကျယ်မြို့နယ်ထိစပ်နေတဲ့တရုတ်နိုင်ငံဘက်အချမ်းမှာတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကစီးရဲလေ့ကျင့်မှုတွေလုပ်ခဲ့ပါသေးတယ်ရှင
်။အကြက်တဲရီကြုံနေရတဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီထိုင်းဘတ်ငွေ6တန်းကိုထိုင်းဆိုရကဩဂတ်စ်လ26ရက်တနင်္လာနေ့ကထပ်မံလှူဒါန်းလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့58ကြိမ်မြောက်အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာမြန်မာနိုင်ငံအတွက်အကူအညီတွေထပ်မံပေးသွားမယ်ဆိုတာကိုယာယီနိုင်ငံသားဝင်ကြီးမာရစ်ဆန်ဂီယန်ပွန်ဆာကကတိပြုပြောဆိုခဲ့တဲ့အတိုင်းအခုလိုလှူဒါန်းတာဖြစ်တဲ့အကြောင်းထိုင်းဘန်ကောက်ပို့သတင်းစာကဖော်ပြပါဗျ။အလူငွေတွေကို AHA Center လို့အတူကောက်ခေါ်တဲ့သဘာဝဘေးဒုက္ခဆိုင်ရာလူသားချင်းစာနာကူညီရေးအာဆီယံဦးဆောင်အဖွဲ့ကနေတဆင့်မြန်မာနိုင်ငံကိုကူညီဖို့တနင်္လာနေ့ကပေးရခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရေးဌာနအမြင့်တဲ့အတွင်းဝင်ကပြောပါရယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းခဲ့ချိန်ကစလို့လက်နက်ကိုင်ပဋိပက္ခတွေနဲ့အကြက်တဲတွေပိုများလာနေတဲ့မြန်မာနိုင်ငံမှာလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီမှုလုပ်ငန်းတွေအတွက်ထိုင်းဘတ်ငွေ16သန်းနီးပါးအမေရိကန်ဒေါ်လာ4သိန်းခွဲကူညီပေးခဲ့ကြောင်းနိုင်ငံသားရဲ့ဌာနအမြဲတမ်းအတွေ့အဝေးကပြောပါရရှင
်စစ်ကောင်စီကလုပ်မဲ့ဘလို့ရွေးကောက်ပွဲမဆိုလွတ်လပ်မျှတပြီးအားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတည်းရဖြစ်မလာနိုင်သလိုပြည်သူတွေလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုလည်းမဖြေရှင်းနိုင်တဲ့အပြင်ပြည်သူတွေခံစားနေရတဲ့ဒုက္ခတွေကသာပိုများလာနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ်ကုလသမဂ္ဂဌာနချုပ်ကလုပ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA တို့ရဲ့2024ခုနှစ်အတွက်ဒုတိယအကြိမ်ပုံမှန်အစည်းအဝေးမှာတမ်းမကြီးကအခုလိုပြောဆိုခဲ့တာပါအာဏာသိမ်းချိန်ကစပြီးအကြမ်းဖက်လုပ်ရက်တွေကိုလှုပ်ဆောင်နေတဲ့စစ်ကောင်စီဟာမြန်မာပြည်သူတွေနဲ့နိုင်ငံတကာအတိုက်အဝန်းရဲ့တောင်းဆိုချက်တွေကိုပြောင်ပြောင်တင်းတင်းမျက်ကွယ်ပြုခဲ့ရုံသာမကအပြည်ပြည်ဆိုင်ရာဥပဒေနိုင်ငံတကာလူ့အခွင့်ရေးဥပဒေနဲ့လူသားချင်းစာနာထောက်ထားမှုဥပဒေကိုချိုးဖောက်ကာမစင်မကျင်တိုက်ခိုက်မှုတွေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေသာလုပ်ခဲ့တယ်လို့တန်မက်ကြီးကပြောပါရယ်စစ်ကောင်စီကတော့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးတိုက်ပွဲတွေပြည်သူ့ကာကွယ်အဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေချိန်မှာပဲလာမယ့်2025ခုနှစ်နိုဝင်ဘာလမှာရွေးကောက်ပွဲလုပ်ဖို့ပြင်ဆင်နေတာဖြစ်ပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလူသားတူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြုံခဲ့ရတာ9နှစ်ပြည့်တဲ့ဒီသတင်းပတ်မှာဒီအကြမ်းဖက်ဖြစ်ရဆိုးကြီးနဲ့ကြုံခဲ့ရသူတွေအသက်ရှင်ကျန်ရစ်သူတွေဘက်ကအမေရိကန်ပြည်ထောင်စုကဆက်လက်ရည်တည်နေကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီကဩဂတ်စ်လ26ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်မြန်မာစစ်တပ်ကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွက်တရားမျှတမှုနဲ့တာဝန်ခံမှုရှိလာအောင်ကြိုးပမ်းသွားဖို့ထပ်လောင်းကတိပြုကြောင်းလည်းသံအမတ်ကြီးသောမတ်စ်ဂရင်းဖီကပြောပါတယ်ဒါပြင်စစ်ပွဲတွေပုံမှုပြင်းထန်လာနေတဲ့မြန်မာနိုင်ငံမှာမြန်မာစစ်တပ်ကိုရောတခြားသောလက်နက်ကိုင်အဖွဲ့အစည်းတွေကိုပါအယက်သားပြည်သူတွေကိုကာကွယ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မထားဘဲနဲ့ခွင့်ပြုပေးဖို့လည်းသံအမတ်ကြီးသောမတ်စ်ဂရင်းဖီကတောင်းဆိုလိုက်ပါတယ်ရှင် Now so ya tadin ni ko mic clean ne tu jama li maru ga pyo pya pi kae da ba aku sat pyo yangon ga now so ya tadin pi project ti ko tin sat pi jama de yin song naw shan pi ne myaw pa ne kachin pi ne bat ga si yin chin ni ko sat pi lo pyo pya pi ba me တရားမျိုးသားလွတ်မြောက်ရေးတမတော် DNL ကထိမ့်ချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့ကိုဒီကနေ့မနက်တနားရီကျော်အချိန်မှာစစ်ကောင်စီကလေကြောင်းကနေ၄ချိန်လာရောက်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား2ဦးသေဆုံးပြီးတော့2ဦးထိခိုက်ခဲ့ပါတယ်။ဒီအပိုင်းတွေအတွင်းတီဘောမြို့မှာတိုက်ပွဲတွေငြိမ်သက်နေပြီးတော့နောင်ချုံမြို့နယ်အတွင်းမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုကချင်ပြည်နယ်မန်စီနဲ့မိုးမောက်မြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ရှမ်းမြောက်နဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးရသတင်းတွေကိုကိုစီသူကပြောပြပေးပါရှင်
DNL နဲ့ပူပေါင်းတပ်ဖွဲ့တွေဟာတီဘောမြို့ကိုဒီလ10ရက်နေ့ကစတင်တိုက်ခိုက်ခဲ့ပြီးလောလောဆယ်မြို့ကိုထိန်းချုပ်ထားပြီးမြဲတီဘောမြို့ပြင်ကခမရ903 904နဲ့ခလရ23တို့ကိုတော့သိမ်းယူနိုင်တာမရှိသေးပါဘူးဒီကနေ့မနက်စောပိုင်းမှာတော့တိုက်ပွဲဖြစ်ပေါ်တာမရှိပဲစစ်ကောင်စီတပ်ကလေကြောင်းကလာရောက်တိုက်ခိုက်တာကြောင့်အရက်သားတိစုံးတာတွေရှိခဲ့တယ်လို့ DNL ပြန်ကြားရေးတာဝန်ခံလူရီဦးက VOA ကိုပြောပါတယ်
ဒီကနေ့29ရက်နေ့နဲ့တနာရီခွဲဝင်းကျင်မှာပေါ့နော်မလေးစီကောင်လေးဘက်ကဒီ1 train နဲ့လာရောက်တော့မှာပုံကျဲတိုက်ခိုက်တယ်အစာတင်ကြောင်းလေးမှာတကြိမ်လာရောက်ကျဲတော့တယ်ပြီးတော့ဒီရက်ွက်အတွင်းမှာရှိတဲ့နေအိမ်တွေတဲမှာလည်းလာရောက်ပြီးတော့မှာပုံကျဲတိုက်ခိုက်တယ်အဲ့ဒီတိုက်ခိုက်မှုကြောင့်ကတော့အယတ္တ2ဦးတေဆုံးတယ်2ဦးကတော့ထိခိုက်ရတယ်ထိခိုက်ဒဏ်ရာရတယ်ပြီးတော့စာတင်ကြောင်းနဲ့နေအိမ်တွေကတော့ထိခိုက်ပျက်စီးသွားတယ်အပေါင်းအလုံးကတော့50ကျော်ရှိပါတယ်အချိန်ကတော့၄ချိန်ရှိပါတယ်လက်တလုံးမှာတော့ဒီပေါ်မှာတိုက်ပွဲကိုငြိမ်နေပါတယ
် DNL ပြန်ကြားရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ Y12 အပါဝင် Jet Fighter နဲ့2ချိန်ဘုံ၄လုံးကျဲခဲ့ကြောင်းကျဲချတဲ့ဘုံတွေဟာအုတ်ကျင်းရမှာရှိတဲ့ AMAK-1 AATAK-3 နဲ့ပဒိန်တောင်ရက်ွက်တွေမှာကျရောက်ခဲ့ကြောင်းဖော်ပြထားပါတယ်တည်ဆုံသွားသူ2ဦးရဲ့ရုပ်လောင်းကိုတော့ဒီပေါ်အခြေဆိုင်လူမှုကူညီအသင်းကရင်ခွဲရုံကိုပို့ဆောင်ခဲ့ပါတယ်ဒီအပိုင်းတွေအတွင်းဒီဘောမျိုးမှာတိုက်ပွဲတွေငြိမ်သက်နေခဲ့ပြီးမဲ့နောင်ချိုမျိုးနယ်တောင်ခမ်းရွာဘက်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့လည်းလူကြီးဦးကဆက်ပြောပါတယ
်။ဒီတလောမှာတော့နောင်ချိုမှာရှိတဲ့ဒီတောင်ခမ်းဒီ900နှစ်တက်စကမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။နောင်ချိုတောင်ခမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲကတော့ဒီစစ်ကောင်စီဘက်ကဒီကြောက်ကိုကနေတစင်ဖြဲပြီးတော့မှဆင်ရတွေဖြစ်တင်လာတယ်။အဲ့ဒီအစီအအဖြစ်တင်လာတဲ့စစ်ကောင်စီတရှိရာကျမတို့ပြန်လဲထိုးစစ်စင်ခုခံတာဖြစ်တဲ့အတွက်ကြောင့်တိုက်ပွဲကဖြစ်ပေါ်နေတာဖြစ်ပါတယ
်ဒီလအတွင်းဒီဘောမျိုးမှာစစ်ကောင်စီတပ်ကလေကြောင်းအပြင်လက်နက်ကြီးနဲ့ပစ်ကတ်တိုက်ခိုက်တာကြောင့်အရက်သား21ဦးသေဆုံးပြီးကလေး10ဦးအပါအဝင်လူ60ကျော်ထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းတရားနယ်ကသတင်းထုတ်ပြန်ထားပါတယ်ရှမ်းမြောက်ဒေသမှာတိုက်ပွဲတွေဖြစ်နေတဲ့အချိန်ထဲမှာပဲကချင်ပြည်နယ်မန်စီနဲ့မိုးမောက်မြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းကချင်လူလဲ့တမရော KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ
်။အမန်စီဘက်မှာမနေ့ပိုင်းမှာတက်ပွဲဖြစ်ပြီးမှညနေပိုင်းကနေဒီနေ့စီချင်းကြီးကတော့တက်ပွဲမရှိဘူးလို့ပြောတယ်။နောက်ဒီမူမောက်ပွဲမှာလည်း9မိုင်နဲ့3မိုင်ကြားမှာတက်ပွဲတော့ခဏခဏဖြစ်တယ်တဲ့။တဘောကတော့ဘူမောလုံးချုံကြီးအတွက်လည်းသူတို့လည်းစိုးရင်နေမှာပေါ့။အရန်ကြီးကလာလို့နည်းနည်းလှုပ်ရှားတာနေတော့ပဲဘုတ်ချစ်တဲ့ပုံစံမျိုးဖြစ်နေတာ။ဟိုစကားစပက်ကနဲ့လည်းဒီလေးကုန်းခုဘက်မှာအမင်းလည်းလှုပ်ချလာတယ်လို့ပြောတယ်။ဒါကြောင့်အမေတန်းဆိုလိုတက်ပွဲဖြစ်တယ်တဲ့။အဲသူကလည်းနည်းကြီးနဲ့ပြစ်တာဒီဒုံနဲ့လားပြစ်တာဒီရောအမေတန်းဆိုလိုရှိတယ်လို့ပြောတာ
။ဒီလ19ရက်နေ့ကမိုးမောက်မြို့နယ်မှာရှိတဲ့ခမာရ430တက်စကန်ကို KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့တာပါ။ဒီတက်စကန်ဟာဗမော်မြို့နယ်6မိုင်ခန့်ကွာဝေးပြီးတော့ဗမော်မြို့ရဲ့လုံခြုံရေးသာမကမြကြီးနားဗမော်လမ်းနဲ့ဗမော်မိုးမောက်လွဲကျဲလမ်းကိုပါထိန်းချုပ်ထားတဲ့တက်စကန်လည်းဖြစ်ပါတယ်။ KMG ခေါ်ကချင်သတင်းဌာနကတော့ဗမော်မျိုးကတကြီးရွယ်ဟိုတွေနဲ့ဂျမိုင်းအာနေသူတွေတိန်းဆောင်ဖို့အတွက် ဗမော်မြို့နယ်ကာကွယ်ရေးတပ်ဖွဲ့ကသတိပေးထားကြောင်းသတင်းဖော်ပြထားပါတယ်။ဒီအပိုင်းမှာတော့ဖားကန့်မြို့ဘျူဟာကုန်းမှာစစ်ကောင်စီတပ်ကလူနဲ့လက်နက်တွေကိုရဟန်းရင်နဲ့ပို့ဆောင်ဖြစ်တင်းနေတယ်လို့သတင်းရပြီးကချင်ပြည်နယ်အတွင်းအခြားဒေသတွေမှာတော့တိုက်ပွဲဖြစ်တဲ့သတင်းတွေမကြားသိရသေးကြောင်းဗမကြီးနော်ဘူးကပြောပါတယ်။လက်ရှိချမ်းမြောင်းနဲ့ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့စစ်ရေးသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်ထားတာမတွေ့ရသေးပါဘူးခင်ဗျာ
။စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်တီဘောမြို့မှာအရဲသား2ဦးသေဆုံးခဲ့ရတဲ့သတင်းကိုစီသူကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အဖွဲ့အစည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်ပါတယ်။မျိုးရင်းတိုက်ပွဲတွေပြင်းထန်နေတဲ့မောင်တော်မှာတော့စစ်ကောင်စီနဲ့မွတ်စလင်တပ်ဖွဲ့တွေဒီအပိုင်းလက်နက်ချအလင်းဝင်တာတွေရှိသလိုတိုက်ဆုံတွေလည်းအများပြားရှိတယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်။တဆက်တည်းမှာပဲရခိုင်တောင်ပိုင်းကတန်တွဲတဲ့ကွာမြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်တိုက်ပြင်းထန်နေတယ်လို့ခိုင်တုခက VOA ကိုပြောပါတယ်။ရခိုင်တိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်မှာစစ်ကောင်စီတပ်စခန်းတွေကိုအာရခတပ်တော် AA ကတခုပြီးတခုသိမ်းပိုက်နေသလိုမြို့တွင်းမှာခြေကုပ်ယူထားတဲ့စစ်ကောင်စီတပ်နဲ့ရိုဟင်ဂျာအကြမ်းဖက်အဖွဲ့အစည်းတွေကိုရှင်းလင်းနေတယ်လို့အာရခတပ်တော် AA ပြောခွင့်ရခိုင်တုခါက VOA ကိုပြောပါတယ
်ဒီမောင်တို့မြို့ထဲမှာတော့တိုက်ပွဲတွေကဆက်လက်ပြီးတော့ဟိုပြင်းထန်နေတာရှိတယ်အဲ့ဒီမှာဒီမွတ်စလင်ဒီအကြမ်းဖက်အဖွဲ့အစည်းတွေနောက်ဒီအကြံဖက်စစ်ကောင်စီကတင်နန်းပေးထားတဲ့မူဆင်လက်နက်ကင်တွေနောက်ဒီစစ်ကောင်စီတပ်ဖွဲ့တွေပူးပေါင်းပြီးတော့မှဒါတချို့နေရာတွေမှာသူတို့ဟိုအခိုင်အမာနေရာယူပြီးတော့မှခုခံနေတာရှိတယ်။အဲဒီမှာဒီတချို့ပြည်သူတွေကိုသူတို့ဒီဖမ်းဆီးထားပြီးတော့မှလူသားတိုင်းကလှုပ်ထားတာတွေလည်းဆက်လက်ပြီးတော့ရှိနေသေးတယ်။ဟိုဒါကြောင့်မို့လို့ကျွန်တော်တို့ကဒါအပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှုမရှိရအောင်ဒါစနစ်တကျတတိထားပြီးတော့မှကျွန်တော်တို့ဒါရှင်းလင်းရေးတွေဆက်လုပ်နေရတာဖြစ်ပါတယ
်စစ်ကောင်စီကလေကြောင်းကနေတောက်လျှောက်တိုက်ခိုက်နေပေမဲ့မြေပြင်မှာရှိနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရိုဟင်ဂျာလက်နက်ကင်တွေအသေးအပြောက်များလာသလိုလက်နက်ချအလင်းဝင်တာတွေနဲ့လက်နက်ခဲယမ်းအများပြားဖမ်းဆီးရမိတာတွေရှိနေတယ်လို့လည်းခိုင်တုခါကဆက်ပြောပါတယ်
အိုစစ်ကောင်စီဘက်ကတော့သူတို့ဒီလေကြောင်းကတော့ဒါနေတိုင်းလာပြီးတော့ဒါမယမနာတိုက်ခိုက်နေတာရှိပါတယ်ဆိုတော့ဒီအဲ့ဒီမှာဒရုန်းနဲ့တိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေနောက်ဒီလက်နက်ကြီးနဲ့ပစ်တာတွေအဲ့ဒါတွေကတော့သူတို့တောက်လျှောက်လုပ်နေတာပါဆိုတော့ဒီအခုကဒီကျွန်တော်တို့ဒီမောင်တို့မျိုးထင်းမှာရှိတဲ့ဒီအကြံဖက်စစ်ကောင်စီနဲ့ဒီသူ့ရဲ့မဟာမိတ်တွေဖြစ်တဲ့ဒီမွတ်စလင်လက်နက်ကင်အဖွဲ့အစည်းတွေကိုကျွန်တော်တို့ကဒီဆက်လက်ပြီးတော့မှရှင်းထုတ်နေတာဖြစ်ပါတယ်ဆိုတော့အဲ့ဒီမှာတိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်နေတယ်ဟိုထွက်ပြေးလွှမ်းမြောက်နေတဲ့ဒီရန်သူတွေကိုလည်းပဲကျွန်တော်တို့ကဒါလိုက်လံပြီးတော့မှရှင်းမှုန်းနေတာရှိတယ်ဆိုတော့ဒီအဲ့ဒီမှာလက်နက်ရှာတဲ့သူတွေလည်းရှိတယ်ဗျဆိုတော့ဒီရန်သူအလောင်းတွေလည်းကျွန်တော်တို့ဒါယာရှိပြီးတော့မှဒါတင်းစီရမိတာရှိတယ်လက်နက်ခရမ်းမီးရောက်တွေလည်းတင်းစီရမိတာရှိတယ်
တဆက်ထဲမှာပဲမောင်တော်မျိုးနဲ့အတွင်းမှာထွက်ပြေးနေကြတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံချေမုန်းနေတယ်လို့စစ်ကောင်စီရဲ့လက်ကျန်တပ်စခန်းတွေကိုလည်း AA ကထိုးစစ်ဆင်တိုက်ခိုက်နေတာပါမောင်တော်မှာအခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတချို့တေဆုံးတာတွေလည်းရှိနေတယ်လို့မျိုးတွင်းပိတ်နေသူတွေလည်းရှိနေပါတယ် AA ကတော့ဒီလအတွင်းမှာပဲတောင်းနဲ့ချီတဲ့မျိုးကန်တွေကိုတိုက်ပွဲတွေကြားကနေကယ်ထုတ်ထားတယ်လို့ထုတ်ပြန်ထားတာရှိပါတယ်အခုလိုနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာဟာမောင်တော်တခုတည်းမဟုတ်ပါဘူးရခိုင်တောင်ပိုင်းကတန်တွဲနဲ့ကွာမြို့နယ်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေတာလားနဲ့ချီရှိနေပြီဖြစ်ပါတယ်တန်တွဲမြို့နယ်မှာတော့စစ်ကောင်စီတပ်စခန်းအများအပြားနဲ့မြို့ပေါ်နေရာတွေကို AA ကတိမ့်ပိုက်ထားနိုင်ပြီးငပလီကန်းကြီးကရေတက်တခုသာကြန့်ရှိတော့တယ်လို့ခိုင်တုခါကဆက်ပြောပါတယ
်ဟိုဒီတန်တွဲမြို့နယ်ဘက်မှာတော့ဒီနောက်ဆုံးကြန့်တဲ့ဒီမောင်ရွှေလေးဒီကွင်းဝိုင်းရေတက်စခန်းတဝိုက်မှာတော့ကျွန်တော်တို့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတယ်ရန်သူဘက်ကလည်းပဲဟိုကြီးရည်လေးအလုံးပေါင်းပြီးတော့မှသူတို့ဒါပြင်းပြင်းထန်ထန်ခုခံနေတာရှိတယ်အခုဆိုလို့ရှိရင်တော့သူတို့ဒီရေတပ်ကနေပြီးတော့သင်္ဘောဒီချီစီအုပ်စုကနေပြီးတော့မှသူတို့ဒီတောက်လျှောက်လှမ်းပြီးတော့မှလက်နက်ကြီးတွေနဲ့ပစ်နေတာရှိတယ်လေတပ်ကလည်းပဲသူတို့လာပြီးတော့ဒါဘုံကျဲတိုက်ခိုက်မှုတွေတောက်လျှောက်လုပ်နေတယ်နောက်ဒီခွားမျိုးနေဘက်ကလည်းပဲသူတို့လက်နေကြီးပြစ်ကူတွေပေးနေတာရှိတယ်ဗျ။အဲ့ဒီဒီခွားမျိုးနေထဲမှာလည်းဒီကျွန်တော်တို့ချင်းတလီမြို့တဝိုက်ပေါ့နော်။အဲ့ဒီဘက်မှာဒီအကြံဖက်စစ်ကောင်စီတပ်တွေနဲ့ကျွန်တော်တို့ဒီအာရခတပ်တို့ကြောင့်မှတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိတယ်
ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ AA အကြားပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကလေးကတိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်တို့ကို AA ကတိုက်ပိုက်ထားပြီးဖြစ်ပါတယ်။လက်ရှိမှာလည်းလက်ကျန်မြို့နယ်တွေကို AA ကထိုးစစ်ဆင်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့တိုက်ပွဲအတွင်းအရသာထိခိုက်သေးဆုံးဒဏ်ရာရရှိတာတွေရှိနေပြီးတိုင်းနဲ့ချီတဲ့ဒေသခံတွေဟာလည်းအိုးအိမ်စွန့်ခွာထွက်ပြေးနေရဆဲဖြစ်ပါရယ်ခင်ဗျာ
။မောင်တော်တိုက်ပွဲမှာစစ်ကောင်စီဘက်ကတေဆုံသူတွေနဲ့လက်နက်ချသူတွေအများအပြားရှိရကြောင်းကိုစံကျော်ကပြောပြပေးခဲ့တာပါ။အခုတခါတော့မြန်မာနယ်စပ်မှာတရုတ်စစ်တပ်စစ်ရေးလေ့ကျင့်မှုအပေါ်တုံ့သက်သူတွေရဲ့အမြင်တချို့ကိုဆက်ပြီးတော့ပြောပြပေးချင်ပါသေးတယ်။မြန်မာနယ်စပ်မှာတရုတ်စစ်တပ်ကရွှေလီမြို့အပောင်ဝင်နေရာ၄နေရာမှာလက်နက်အပြည့်စုံနဲ့စစ်ရေးလေ့ကျင့်တာတွေလုပ်ပါရယ်။ဒီစစ်ရေးလေ့ကျင့်မှုဟာပတ်ပေါင်းစုံတားဆီးမှုနဲ့ပူးရဲတိုက်ခိုက်ရေးစွမ်းရည်စမ်းသပ်ဖို့အပြင်နယ်စပ်ဒေသလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ဖြစ်တယ်လို့တရုတ်ကထုတ်ပြန်ပါရယ်။ဒီလိုလှုပ်ဆောင်မှုနောက်ကွယ်ကတရုတ်သဘောထားအပေါ်တုံ့သက်သူတွေကတော့အမျိုးမျိုးရှုံမြင်ကြပါရယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်ဖြူတွေကပြောပြပေးပါရှင်။
တရုတ်ပြည်သူလူမျိုးရေးတက်မတော်ကမြန်မာနယ်စပ်ဒေသတရုတ်နိုင်ငံဘက်အချမ်းမှာဒီကနေ့ဩဂတ်လ28ရက်နေ့ကနေ29ရက်နေ့အထိလက်နက်နဲ့ကြီးစံအစစ်တင်တုံးပြီးတော့စီးရီးလေ့ကျင့်မှာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။စီးရီးလေ့ကျင့်မဲ့နေမီဟာမူဇယ်မြို့နယ်အဆက်ကနေလောက်ကင်မြို့နယ်ဘက်အချမ်းထိပါဝင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲတရုတ်နိုင်ငံကဒီမြန်မာနိုင်ငံနဲ့နယ်စပ်ဒေသမှာလက်နက်ကြီးအစစ်တင်တုံးပြီးတော့စီးရီးလေ့ကျင့်ဖို့ဆောင်ရွက်တာတွေရှိလာနေတာပါ။စီးရီးလေ့ကျင့်မှုဟာပတ်ပေါင်းစုံတားဆီးမှုနဲ့ပူးရဲတိုက်ခိုက်ရေးစွမ်းရည်စမ်းသပ်ဖို့အပြင်နယ်စပ်ဒေသလုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ဖြစ်တယ်လို့တရုတ်ကထုတ်ပြန်ထားပါတယ်။ဒီနေ့နယ်စပ်ဒေသမှာတရုတ်နိုင်ငံကစီးရီးလေ့ကျင့်မှုတွေလုပ်တာနဲ့ပတ်သက်လို့မူဆယ်မျိုးအပေါ်တက်ရောက်မှုအခြေအနေဘယ်လိုဖြစ်လာနိုင်မလဲ။ဒေသခံတို့ကဖီဝေကိုအခုလိုပြောပါတယ်
။တခြားကကြီးနေတော့တာရှိတယ်ဒီလေဟာစီးရီးဘလုံးမနေ့ကဝဲနေတော့သူတို့နယ်စပ်ဒီလျှောက်ပြန်တန်းတာရှိတယ်ဘလောက်ပါလို့လဲမူဆယ်ကတော့ဘာမှဟိုစီးကြမှုမရှိပါဘူးစီးကြီးကအသင်းမာလာက30နှစ်ပေါ်ဆိုတော့တနည်းတောင်ပြီးတော့မှာနော်ဟိုဒီမူဆယ်မားကတော့တနည်းကျော်သွားပြီဘာလို့ဆိုတော့ဒီ30နှစ်ကိုမဖြစ်ခင်နေရရင်မူဆယ်ကဆယ်လမ်းဘက်မှာကတိုက်ခွေးတွေအကြီးကျယ်ဖြစ်တာရောဒါကြောင့်ဟိုဒီလဲလူကတော့မိတော်မိနေတယ်သူကပြောတယ်ကိုစီဝိုင်းကိုဟိုမိကြီးတက်လိုက်စီးကြီးတက်လိုက်ဟိုဒီတော့ကျက်သေးနေကြတော့ဒီဟိုကကဝိုင်းနာတော့မမိနေလောက်ကြတယ်ဆို
တော့ဒီကနေ့ကစလို့၃ရက်ကြာကျဲပါမယ်ဒီရွှေလီမြို့အပါဝင်၄နေရာစီးရီးလေ့ကျင့်တာတွေမှာတက်တွေဘလောက်မြန်မြန်ဆန်ဆန်ရွှေပြောင်းလှုပ်ရှားနိုင်တယ်လဲဆိုတော့စွမ်းရည်စမ်းသပ်ဖို့တက်ဖွဲ့ရီအနေနဲ့လက်နဲ့အပြည့်စုံကင်ထားမှာဖြစ်တယ်လို့လေးတက်နဲ့လည်းပူရဲစီးရီးလေ့ကျင့်မယ်လို့တရုတ်ပြည်သူတက်မတော်တောင်ပိုင်းတိုင်းစစ်ဌာနချုပ်ကထုတ်ပြန်ထားပါတယ်တရုတ်အနေနဲ့ပုံမှန်အနေနဲ့စီးရီးလေ့ကျင့်မှုတွေကိုတောင်တရုတ်ပင်လယ်ပြင်မှာသာလုပ်လို့ရှိပြီးဒီတစ်ခေါက်မှာတော့ပုံမှန်မဟုတ်တဲ့စီးရီးလေ့ကျင့်မှုတစ်ခုဖြစ်နေတယ်လို့ထောက်ပြတာတွေလည်းရှိပါတယ်။တရုတ်ရဲ့နေဆက်တလျှောက်ပုံမှန်မဟုတ်တဲ့ဒီစီးရီးလေ့ကျင့်မှုကမြန်မာပြည်တွင်းစစ်ရဲ့စီးရီးတင်းမာမှုအပေါ်တက်ရောက်မှုရှိလာနိုင်တယ်ဆိုတဲ့သုံးသပ်တာတွေလည်းရှိပါတယ်။စီးရီးနိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကတော့တရုတ်စီးရီးလေ့ကျင့်မှုကပြည်တွင်းစစ်ချိန်ပြင်းနေတဲ့အပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့အခုလိုပြောပါတယ်။
ဝိုင်းရည်တခုပြည်ရဲ့ရပိုင်းကသဘောထားတွေကိုပုံဖော်နေတာလို့ကျွန်တော်ကတော့သဘောပေါက်ပါတယ်။ပြုတ်ကသူတို့ဘာလုပ်နိုင်တယ်လဲဆိုတာကိုပြဖို့အတွက်ဒီနေ့ရှင်းပြတာလည်းလုပ်တာ။အဓိကအဖြစ်တော့ကျွန်တော်တို့ဒီ TNL ရဲ့ MND ရဲ့နေ့ကဒီနေ့ကအခုကPDF တွေနဲ့ပေါင်းပြီးတော့လှူရှားတော့မယ်အနေအထားတွေဖြစ်နေတဲ့အခါကျတော့အဲ့ဒါတွေအတွက်ကိုကြိုတားထားတာပေါ့လေမင်းတို့အဲ့ဒါတွေဘလို့ကြနေလို့ရင်ပို့ပြီးတော့နော်အဗမာဘီအစီအချင်းတွေကပူဆိုးသွားလိမ့်မယ်ဆိုတာကိုအခုကတော့အနမိတ်ပြရတာမဟုတ်ဘူးရအခုကတော့အကောင့်ထင်နဲ့ပါပြနေတာဖြစ်တယ်စီရီးရာဇသံပေးလိုက်တယ်လို့ကျွန်တော်တော့ယူဆပါတယ်ခဲ့
တရုတ်ပြည်မှာဆက်ဆံရေးနဲ့မြန်မာနိုင်ငံရေးလေလာသုံးသက်သူဒေါက်တာလှကျော်စောကတော့ဒီစီလေ့ကျင့်မှုကတရုတ်ကစစ်ကောင်စီအပေါ်ဖိအားပေးတဲ့သဘောဖြစ်တယ်လို့သုံးသက်ပြောဆိုပါတယ
်ဒီဘက်မှာရုပ်ဖြစ်တိုင်းသူတို့ကအဲ့မှာစီလေ့ကျင့်ရနေလာလိုက်တယ်ဟိုတဘောတုံးကလည်းမူဆယ်ဘွဲ့မှာတိုက်ပွဲတွေဖြစ်တော့သူတို့အဲ့ဒီရွှေလီဘက်မှာအဲ့လိုပဲလေ့ကျင့်ရနေလာလိုက်တယ်သူတို့ကတော့ဒါဟိုခုနင်းလို့ပြောတယ်ဗျာပါလေရှူတင်ကာခွဲတာပေါ့နော်ရှူတင်ကာခွဲတဲ့အနေနဲ့ဒီဘက်မှာရုပ်ဖြစ်တိုင်းသူအဲ့လိုလာလောက်တာပဲ
ဟိုတရုတ်ရဲ့ရည်ရွယ်ချက်ကဒီလိုပြဟိုဗမာပြည်ရဲ့ဟိုတိုက်ပွဲမှာပါဝင်တာပေါ့နော်မြောက်ပိုင်းဖွဲ့လေးတို့ဘာလို့လဲစစ်ကောင်စီနဲ့အားလုံးစုံပြီးနိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့တွန်းနေတာဖြစ်တယ်နော်ဟုတ်အဲ့တော့မြောက်ဟိုဒီဟိုနေနေရတော့နေဆက်ကအဖွဲ့တွေကတော့တရုတ်ကခွန်ရင်သွားတယ်စစ်ကောင်စီကအခုချိန်ထိဒီဆက်ဆက်ဆွေးနွေးစွဲပေါ်လာဖို့ရင်းနေတော့ဖြစ်တော့အဲ့ဒါဖြစ်လာရေးအတွက်သူတွန်းနေတယ်ဖြစ်နေကြည့်ရတာ
ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဒီပထမအချိန်2029စစ်စင်ရေးတိုက်ပွဲပြင်းထန်တဲ့ချိန်တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ထိစပ်နေတဲ့တရုတ်မြန်မာနယ်စပ်တစ်လျှောက်စီးရီးလေ့ကျင့်တာတွေရှိခဲ့ပါတယ်။တရုတ်နိုင်ငံကစီးရီးလေ့ကျင့်မဲ့နေရာတွေဟာမြန်မာနိုင်ငံနမ်ခမ်၊မူဆယ်၊ပန်ဆိုင်၊မုံကိုနဲ့လောက်ကင်စတဲ့မြို့နယ်တွေနဲ့ထိစပ်နေတဲ့တရုတ်နိုင်ငံဘက်အချက်မှဖြစ်ပြီးဒီဒေသအများစုကိုမြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့တွေကထိန်းချုပ်ထားတာပါ။ရှမ်းပြည်နယ်မှာရောက်နေတဲ့တရုတ်နိုင်ငံသားတွေလုံခြုံရေးသတိရှိဖို့နဲ့ပြည်ပခနယ်မြေတွေနဲ့ကင်းလွတ်တဲ့နေရာမှာနေကြဖို့ဓမ္မဘုံရင်နဲ့နေရပြန်ကြဖို့တရုတ်စိုးရွားကဒီလထဲမှာထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကလည်းကချင်ပြည်နယ်လွဲချင်းမြို့နယ်နဲ့ထိစပ်နေတဲ့တရုတ်နိုင်ငံတေဟုန်ရှမ်းနဲ့ဂျိန်းဖော်ကိုပိုင်အုပ်ချုပ်ခွင့်ရစင်စုဒေသလုံခြုံခရိုင်ထဲမှာတရုတ်ပြည်သူလူမျိုးရေးတပ်မတော်ကစီးလေ့ကျင့်တာတွေလုပ်ခဲ့ပါသေးတယ်ရှင်။
မြန်မာနိုင်ငံနယ်စပ်မှာတရုတ်စစ်တပ်စီးရီးလေ့ကျင့်တာနဲ့ပတ်သက်ပြီးတော့သုံးသက်သူတွေရဲ့အမြင်တချို့ကိုမက်ခင်ဖြူတွေကပြောပြပေးခဲ့တာပါအခုတော့တာချီလိတ်မျိုးဘက်ကမဲဆိုင်ချောင်းရဲ့အခြေအနေကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်တာချီလိတ်မျိုးမှာမဲဆိုင်ချောင်းဤအနေပိုင်းရောက်ွက်တည်တဲ့ဒီကနေ့ရေးတက်နေပါတယ်မဲဆိုင်ချောင်းရီဟာစိုးရိမ်ရေအမှတ်အထက်ကိုရောက်ရှိနေပါတယ်ဒီလိုရေဘေးတင့်သူတွေကိုစားတောက်ရင်းနဲ့ကယ်ဆယ်ရေးအတွက်ပရဟိတအဖွဲ့တွေကဆောင်ရွက်ပေးနေပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမုံကပြောပြပေးပါရှင်
။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်တာချီလေးမြို့မှာအောက်တိုဘာ28ရက်နေ့မနက်အစောပိုင်းကတည်းကရေပြန့်ပြီးတော့တက်လာတယ်လို့ဒေသခံပြည်သူတွေနဲ့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့သူတွေက VOA ကိုပြောပြပါတယ်။မဲဆိုင်ချောင်းရေကဒီကနေ့နေ့လယ်3နာရီခွဲမှာစိုးရင်ရေမထက်ကိုကျော်လွန်ပြီးတော့450စင်တီမီတာအထိတက်လာတယ်လို့ဦးလာမိုးတာချီလေးလူမှုကူညီအသင်းတာဝန်ခံတဦးကပြောပါတယ
်။ညပိုင်းတော့ရွာတယ်ဗျ။တာချီလေးကကျတော့ဘယ်လိုပြောမလဲ။ဟိုချောင်းနေစုံတဲ့နေရာအနေမ့်ပိုင်းကျတာပေါ့နော်။မင်းညပိုင်းကတက်တာကြတော့ကျွန်တော်တို့တချီလေးမျိုးဒီစိုက်ဖြူဘက်ပေါ့ကျွန်တော်တို့တချီလေးကခေါ်နေစိုက်ဖြူမှာချောင်းရှိတယ်မှာအဲချောင်းကနေပြီးတော့ဆီလာရေကတော့အဲမြို့အလဲကောင်ဝင်နေတယ်ပြီးတော့ကြတော့ဒီနေ့နေ့လယ်ပိုင်းဘက်တိုက်ရွာတော့ကြတော့3နာရီခွဲလောက်မှာကျွန်တော်ဒီမေဆိုင်ချောင်းပေါ့နော်အကြီးဆုံးချောင်းပေါ့မေဆိုင်ချောင်းကကြီးတက်လာတာပေါ့အခုနေသားတွေရောက်နေတာပေါ့3နာရီခွဲဆိုလို့ရှိရင်အမှ450စင်တီမီတာဆိုတော့တက်နေတာပေါ့ဆက်တော့မတက်သေးဘူးဗျလက်ရှိမီတာတိုင်းပဲသူကရှိနေတယ်ပေါ့
ရေဘေးတင့်နေတဲ့သူတွေကိုကဲထုတ်ပေးနေရတယ်လို့သူတို့စားတောက်နေထိုင်ရေးအတွက်ကိုလည်းဝေးငှတာတွေလုပ်ပေးနေတယ်လို့ဆက်ပြောပါတယ
်စားတောက်တွေပါတွေဝေးရတာတွေရှိတယ်ဗျတချို့ရေနည်းရေရဒီဟိုတက်လာတဲ့ချိန်ဆိုတော့အိမ်တွေပါတွေဝင်တဲ့လူတွေတော့ကျွန်တော်တို့တိတွေပါတွေနဲ့တော့ကဲထုတ်ရတာရောရှိပါတယ်ဗျဒီနေ့ဆိုရင်တော့ခုနှစ်ခုလောက်တော့ရေဝင်တယ်ဗျအမရက်ကွက်အလုံးတော့မဟုတ်ဘူးတစ်စိတ်တစ်ပိုင်းပေါ့ရေအိမ်ပိုင်းတွေပေါ့ချောင်းပေးမှာရှိတဲ့နေရာတွေရှိပေါ့အဲအဲ့လိုမျိုးပေါ့ချောင်းပေးမှာရှိတဲ့အိမ်ပိုင်းတွေဝင်တယ်အဲပြီးတော့လမ်းမော်ဆိုရင်တော့ကျွန်တော်တို့လမ်းမင်းလမ်းဆိုရင်200လောက်ပေါ့ရေသွားလို့ဟိုကားတွေပါဖြတ်လို့မရဘူ
းဩဂုတ်လထဲမှာရေကြီးတာကတော့အခုတခါနဲ့ဆို6ကြိမ်ရှိပါတယ်တာချီလေးမျိုးကမိုးရွာတာနဲ့တောင်ကျရေကျလာပြီးတော့ချောင်းရေကြောင့်ရေကြီးတဲ့တန်းကိုခံနေရတယ်လို့ဒေသခံတွေကပြောပါတယ်။အခုဆိုရင်တော့နေအိမ်နေတဲ့အထီရေတက်လာတဲ့အတွက်ချက်ပြုတ်စားတောက်ဖို့နဲ့အစားအသောက်ဝယ်ယူဖို့အခက်တွေ့နေကြတဲ့အတွက်သူတို့ရေဘေးတင်နေတဲ့သူတွေကိုပရဟိတအဖွဲ့တွေကထမင်းဘူးတွေပေးဝေတာတွေရှိပါတယ်လို့ရေဘေးတင်ပြည်သူတို့ကပြောပြပါတယ
်။အရင်ရေတက်တဲ့ရက်ကွက်တွေအကုန်လုံးမဲပေါ့ဟုတ်။သူတို့လာဝေးရထမင်းတော့စားထက်တွေဝင်လုံးပြီပေါ့
တာချီလေးမှာမိုးရွာတာနဲ့ရေကြီးရေရှမ်းတဲ့ဒဏ်ကိုအခုလာထဲမှာခက်ဆိတ်ဆိတ်ရင်ဆိုင်ကြုံတွေ့နေရတယ်လို့နေထိုင်သူတွေကပြောပြပါဗျ။မဲဆိုင်ချောင်းရေဟာစိုးရိမ်ရေမက်ထက်ကိုကျော်လွန်နေပါဗျ။နောက်တစ်ရက်အတွင်းမှာတော့ပေဝက်ထပ်ပြီးတော့မြစ်တက်လာနိုင်တဲ့အတွက်မြစ်ကမ်းအနီးနဲ့မြေနေပိုင်းမှာနေထိုင်တဲ့သူတွေသတိပြုနေထိုင်ကြဖို့မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနကသတင်းထုတ်ပြန်ထားပါဗျရှင်။
တချီလေးမျိုးဘက်ကမဲဆိုင်ချောင်းရီဟာစိုးရင်ရှိအမှတ်ထက်ကိုရောက်ရှိနေတဲ့အကြောင်းမဆုံမုံကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံလေးပါတွဲဖက်ပြီးတော့ည10နာရီအထိထုံတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုတုရုပ်တံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ် ဆိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9နာရီကနေ10နာရီထိဆိုင်းတိုမီတာ32 kHz 9303ညနဲ့9383ညဆိုင်းတိုမီတာ51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလှိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလှိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာနေ့ကျမသောတာရှင်များရှင် View American တန်ရ2024ခုနှစ် August လ29ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ View ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုတော့ည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေ Light Meter 32 kHz 9303ညနဲ့9383ည Light Meter 51 kHz 5885စနစ်တနင်္ဂနွေမှာဆိုရင်တော့ Light Meter 190 kHz 1505တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်မအစီအစဉ်နောက်ကဘာလှည့်တွေကိုဆွဲဆောင်နေတဲ့မွန်ဂိုလီးယားအကြောင်းတင်ဆက်ပေးထားတဲ့ကဘာတလွားခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ခဲ့ဒီကမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ခင်မီနီးပညာနဲ့အလံဝင်းနေတဲ့မြန်မာတောင်သူတွေအကြောင်းတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။အခုအခါကမ္ဘာနိုင်ငံတွေမှာခေတ်ပေါ်ကွန်ပျူတာအင်တာနက်နီးပညာတွေ AI ဉာဏ်ရည်တုစက်ရုပ်တွေကိုကဏ္ဍပေါင်းစုံနီးတူစိုက်ပျိုးရေးမှာလည်းအသုံးပြုနေကြပေမဲ့မြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်ကတော့အလံဝင်းနေစေဖြစ်ပါတယ်။ဒီကြောင့်ကိုခင်မောင်စိုးမင်းကဒီတစ်ပတ်ရဲ့မြေကြီးရောစာအစီအစဉ်မှာမြန်မာနိုင်ငံကတောင်သူလယ်သမားစိုက်ပျိုးရေးသမားတွေရဲ့အခြေအနေကိုနိုင်ငံတကာနဲ့နှိုင်းယှဉ်ပြီးတော့အခုလိုစူးစီးတင်ဆက်ပေးထားပါရရှင
်။အာဖရိကတိုက်အနောက်ပိုင်းဆင်းရဲတဲ့ဆီနီဂေါနိုင်ငံကလူငယ်စိုက်ပျိုးရေးသမားမာမီအဗ်ဒိုဒီဘိုဟာသူ့ရဲ့သီးနှံတွေကိုကြော်ညာတဲ့အနေနဲ့လက်ဆက်တဲ့သစ်သီးတွေကိုနောက်ခံထားပြီးအင်တာနက်လူမှုကွန်ရက်တစ်တော့မှာတင်ဖို့အတွက်ဗီဒီယိုဖိုင်ကိုရိုက်ကူးနေတာဖြစ်ပါတယ်။သူဟာအယောင်မြင့်တင်ဖို့အသိပညာဝေငှဖို့နဲ့အဓိကစီးပွားရေးလမ်းကြောင်းတစ်ခုပုံဖော်ဖို့အတွက်ဆီနီဂေါနိုင်ငံတဲကစွန်ဦးတီထွင်လောက်ကင်ကြသူတွေတဲကတဦးဖြစ်ပါတယ်။ပြီးခဲ့တဲ့2020ခုနှစ်ကတည်းကဒီဘိုဟာစီးပွားရေးလုပ်ငန်းအသေးစားတွေကိုစီမံကိန်းချလှုပ်ဆောင်ခဲ့ပြီးစိုက်ပျိုးမြေတွေပေါ်မှာဖရဲသည်တရဲသည်ကြက်သွန်နဲ့ပဲမျိုးစုံကိုစိုက်ပျိုးခဲ့ပါတယ်အဲ့ဒီနောက်နှစ်နှစ်အကြာ TikTok, Instagram, Facebook, Snapchat နဲ့ LINE စတဲ့ Internet Online ကနေအယောင်မြင့်တင်လိုက်တဲ့အခါမှာတော့ဖောက်သည်တွေကရောင်းအားကနှစ်ဆကျော်တိုးသွားပါတယ်အင်တာနက်လူမှုကွန်ရက်မှာဗီဒီယိုတွေတင်တာဟာတိတ်ကိုထိရောက်တဲ့ရောင်းအားမြင့်တင်မှုပါလို့မာမီအဗ်ဒိုဒီဘိုကဆီနီဂေါနိုင်ငံတက္ကသိုလ်မြို့တော်ရဲ့အရှိတ်ပဲရှိသူ့ရွာကနေအခုလိုပြောပါတယ်
Je faisais juste les vidéos par plaisir. Je ne savais même pas à quel impact ça.
ကျွန်တော်အနေနဲ့ internet လူမှုကွန်ရက်မှာအပျော်သဘောမျိုးဗီဒီယိုတွေတင်ခဲ့ဘူးပါတယ်။ဒါပေမဲ့အဲ့ဒါဟာဘလောက်ထိရိုက်ခတ်တယ်ဆိုတာကိုအစကသဘောမပေါက်ခဲ့ပါဘူး။ခုဆိုရင် TikTok မှာအများကြီးရှုသူ14000ရှိပြီး Instagram မှာ2000လောက်ရှိနေပါပြီ
။ဒီဘို့အနေနဲ့သူ့ရဲ့အသီးနှံတွေကို internet လူမှုကွန်ရက်မှာဗီဒီယိုအတိုလေးတွေကိုဖုန်းနံပါတ်နဲ့တွဲတင်ပြီးကြော်ညာလိုက်တဲ့အတွက်ပြည်တွင်းကစီးပွားရေးသမားတွေကပြည်ပကိုအထူးသဖြင့်ဥရောပနဲ့မော်ရိုကိုကိုတင်ပို့နေကြတဲ့စီးပွားရေးသမားတွေကသူ့ရဲ့စိုက်ပျိုးထွက်ကုန်တွေကို internet ကနေဓာတ်ရိုက်မှာယူလာကြပါတယ်အာဖရိကတိုက်ကဆင်းရဲတဲ့နိုင်ငံတွေကစိုက်ပျိုးရေးသမားတွေဟာအဲ့ဒီလိုအင်တာနက်ကိုအလွယ်တကူအသုံးချစိုက်ပျိုးရေးထွက်ကုန်ပစ္စည်းတွေနဲ့ဈေးကွက်ကိုတိုးချဲ့ခဲ့ကြပါတယ်။ဒါအပြင်နိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လည်းသီးနှံတွေမှာယောဂါပိုးရှိမရှိစတာတွေကိုစစ်ဆေးဖို့အတွက်ဒရုန်းတွေကိုအသုံးပြုနေကြပါတယ်။ကျွန်တော်တို့ရဲ့အိမ်နီးချင်းဗီယက်နမ်အပါအဝင်အရှေ့တောင်အရှနိုင်ငံတချို့မှာလည်းမိုဘိုင်းဖုန်းနဲ့ချိတ်တွဲပြီးစပါးပြိုကျဲရာမှာဒရုန်းကိုအသုံးပြုကြပါတယ်။နိုင်ငံကမှာကွန်ပျူတာနည်းပညာကိုတခြားကဏ္ဍပေါင်းစုံနည်းတူစိုက်ပျိုးရေးမှာလည်းအပြည့်အဝအသုံးချနေကြပေမဲ့မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းတောင်သူလယ်သမားတွေအတွက်ကတော့ပိုလို့တောင်မှဝေးကွာသွားနေပါတယ် မူလကလေးကမှကြေးလက်နေတောင်သူလယ်သမားအများစုဟာအင်တာနက်ကိုကောင်းကောင်းအပြည့်အဝအသုံးမပြုတတ်ကြသေးပဲသူတို့ရဲ့သားသမီးလူငယ်လူရွယ်တွေကပဲအဓိကအသုံးပြုပြီးသင်ပြပေးနေကြတာဖြစ်ပါတယ်အဲ့ဒီလိုလူငယ်လူရွယ်တွေအနေနဲ့အင်တာနက်ကိုအသုံးပြုပြီးစိုက်ပျိုးရေးကိုဖွံ့ဖြိုးတိုးတက်အောင်လုပ်လို့တဲ့စံသားတွေအပြည့်ရှိကြပေမဲ့အခုအခါမှာတော့မိမိတို့ရရွာမှာမနေနိုင်ကြတော့ပဲအိမ်နီးချင်းနိုင်ငံတွေအပါအဝင်တခြားဒေသတွေကိုထွက်ပြေးနေကြရပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်လက်ရှိမှာမြန်မာနိုင်ငံအတွက်ကွန်ပျူတာအင်တာနက်ဟာစိုက်ပျိုးရေးကဏ္ဍမှာအသုံးမတည့်တော့သလိုဖြစ်နေတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO မှာတာဝန်ထမ်းဆောင်ခဲ့ဘူးတဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ
်အခုကျွန်တော်မြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုရင်ငကိုကားဆိုရင်ကျေးလက်တော်ရွာဒေတာတော်တော်များများအထိပေါ့ကျွန်တော်အင်တာနက်လိုင်းနေရတယ်ဒါတွေကိုတောင်သူတွေအထိသုံးနိုင်လာတဲ့အနေအထားလေးရှိတယ်ပေါ့နော်အရန်ကြောင်းကြောင်းကျွညံမသုံးနိုင်ပေမဲ့သူတို့ကိုယ်တိုင် Facebook ပေါ်တက်ပြီးတော့ကြည့်တတ်တယ်ဒီလိုအနေအထားလေးတွေရှိလာတဲ့နေရာနေပြီးတော့ဆရာနာရှင်တွေအာဏာသိမ်းပြီးတဲ့နောက်ပိုင်းကစပြီးတော့အခုဆိုရင်အင်တာနက်လိုင်းနေမရတော့တဲ့အပြင်သုံးနေရတဲ့သူတွေတောင်မှကျွန်တော်လွတ်လွတ်လပ်လပ်သုံးခွင့်မရှိတော့ဘူးပေါ့နော်အဲ့လိုအနေထားမှာဆိုရင်ခြားနိုင်ငံတွေနဲ့ရှင်မယ်ဆိုရင်ပေါ့နော်အဲ TikTok ကပဲဗီဒီယိုတွေလောက်တာပဲဖြစ်ဖြစ် Facebook ကပဲဗီဒီယိုတွေလောက်ပြီးတော့ကြော်ညာတာပဲဖြစ်ဖြစ်ပေါ့နော်ခက်ခဲတွေအများကြီးကြုံရတယ်အများကြီးနောက်ကျကြံခဲ့တယ်ပေါ့နော်အခုဆိုရင်ကျွန်တော်ထင်တယ်မြန်မာနိုင်ငံရဲ့တောင်သူ၃ပုံပေါ်၂ပုံလောက်ကဒီတကယ်မြေပြင်အနေထားမှာအင်တာနက်ရရှိမှုကနည်းသွားတယ်လို့ကျွန်တော်ထင်တယ်ပေါ့နော်အခုရဲ့အစိုးရလက်ထက်မှာဆိုရင်လည်းပဲဒီလူငယ်တွေဥဆောင်ပြီးတော့လုပ်နေတဲ့ဟာတွေရှိတယ် IT နဲ့ပေါ့နော် application တွေစပြီးတော့ထွင်ကြတယ်နောက်တစ်ခါကျတော့ online website တွေပေါ့နော်စပြီးတော့ထိုးဖောက်ပြီးတော့လူငယ်တွေလုပ်ဆောင်ပေးကြတာတွေအများကြီးရှိတယ်ပေါ့နော်အတိုင်းတာတစ်ခုထိရောက်လာပြီတောင်သူတွေကိုယ်တိုင်တော့ platform တွေမှာ software တွေအသုံးပြုပြီးတော့ပေါ့နော်သူတို့နဲ့ချိတ်ဆက်ပြီးတော့သူတို့ရဲ့ဈေးကွက်တွေချိတ်ပြီးတော့ပေါ့နော်ကျွန်တော်မှာတော့ဒီတိနေရှိတယ်သူမှာတော့ဒီအခြားတိနေရှိတယ်ပေါ့နော်နောက်တစ်ခုကကျွန်တော်ဒီမျိုးစေ့တွေအစတင်ပြီးတော့ရောင်းခဲ့တာလေးရှိခဲ့ကြတယ်ပေါ့နော်အခုအချိန်နေဆိုရင်အဲ့လို IT company တွေကျွန်တော်တို့တီထွင်တဲ့လူငယ်တွေအစပေါ့နော်ညီမနိုင်ငံထဲမှာဘလို့မှလှုပ်ဆောင်လို့မရတဲ့အတွက်ကြောင့်မို့တောင်သူလူငယ်တွေအပြင်မကောက်ဘူးပေါ့နော်ပညာရှင်တွေပါဒီကျွန်တော်တို့နိုင်ငံနဲ့နီးတယ်ပေါ့နော်ထိုင်းလိုမျိုးဒေတာတွေမှာထွက်ခွာပြီးတော့မှသူတို့ရဲ့ company တွေဘာတွေကိုအကုန်လုံးပြန်ပြီးတိဆောက်ပြီးတော့ပြန်လုပ်နေရတဲ့အခါကျတော့ကျွန်တော်တို့နိုင်ငံရဲ့ရရှိမဲ့အခွင့်အလမ်းတွေဟာသူများနိုင်ငံအနေပြီးတော့အများစုရသွားတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော
်အိမ်နီးချင်းထိုင်းနိုင်ငံမှာဆိုရင်လေယာသုံးထွန်ဆက်တွေရွှေလေးဆက်တွေကိုလူကိုယ်တိုင်မောင်းနှင်ကြတာရှိသလိုမိုဘိုင်းဖုန်းကနေအင်တာနက်အသုံးပြုပြီးအဝေးထိန်းစနစ်နဲ့မောင်းနှင်တာတွေတောင်မှလှုပ်ဆောင်နေကြပါပြီဒါ့အပြင်လေသမားတွေကိုယ်တိုင်ကသူတို့ရဲ့သီးနှံတွေကိုဈေးကွက်ထက်အင်တာနက်ကနေဓာတ်ရိုက်ရောင်းချကြတဲ့အတွက်ဈေးကောင်းရတဲ့အချိန်ကိုရွေးချယ်နိုင်ကြပါတယ်တပြိုင်တည်းမှာပဲလေယာမြေတွေအတွင်းကြွက်ချောက်ငှက်ချောက်စတာတွေကိုလည်း drone သေးစားလေးတွေနဲ့အင်တာနက်ကိုသုံးပြုနေကြပါတယ်။မကြာသေးခင်ကအင်္ဂလန်နိုင်ငံမှာဆိုရင်စိုက်ပျိုးကင်းထဲမှာပေါင်းထိုးမြက်သက် AI ဉာဏ်ရည်တုသုံးစက်ရုပ်တွေတီထွင်ပြီးရှင်းနှစ်2025မှာဈေးကွက်အတွင်းကိုရောင်းချလိမ့်မယ်လို့ကြေညာထားပါတယ်။နိုင်ငံတကာမှာစိုက်ပျိုးရေးကိုနည်းပညာတွေနဲ့ပေါင်းပြီးထုတ်လုပ်လာကြပေမဲ့မြန်မာနိုင်ငံရဲ့အနေအထားကတော့ကြောက်ခစ်ကိုရောက်သွားသလိုဖြစ်နေပြီလို့ FAO ဝန်ထမ်းဟောင်းကိုထက်စော်ထွန်းကပြောပါတယ်
တကယ်တောင်သူလောက်တာကဟိုမိဘတွေကအများစုလောက်ကြတယ်ပေါ့နော်သားသမီးတွေကကုညီဝိုင်းကူပြီးတော့လောက်ပေးကြတယ်ဒါမျိုးတွေပဲများတယ်ပေါ့နော်အင်တာနက်လိုင်းတွေရစဉ်အခါတုန်းကကလေးတွေက Facebook account တွေဖောက်ပေးတယ်ဘယ်လိုသုံးရမလဲ message ဘယ်လိုပို့ရမလဲနောက်တစ်ခုက Facebook ပေါ်မှာကျွန်တော်တို့နည်းပညာတွေပေါ့နော် site view နဲ့ပတ်သက်တဲ့ဆောင်းပါးတွေသူများတွေရေးတာပဲဖြစ်ဖြစ်ဗီဒီယိုတွေရိုက်ပြီးတော့တင်တာပဲဖြစ်ဖြစ်ပေါ့နော်ဒီလိုနည်းပညာတွေကျွန်တော်တို့ like ချိပြီးတော့တကယ်ကိုဒီနည်းပညာပေးအဖွဲ့တွေသွားပြီးတော့ Messenger မေးလို့ရတယ်စသုံးတက်ဖို့အတွက်စပြိုးနေတဲ့အနေအထားမှာပေါ့နော်အာဏာတိုင်ပြီးတဲ့နောက်ပိုင်းမှာလူကြီးတွေပေါ့နော်ဒီဟာတွေအသုံးပြုပြီးတော့ ID နည်းပညာအသုံးပြုပြီးတော့သူတို့ရဲ့ဈေးကွက်တွေအများကြီးလှုပ်လို့ရတဲ့အနေအထားကိုရောက်ဖို့ဒီလက်တကမ်းအလိုမှာအကုန်လုံးကိုရိုက်ဖြုတ်ခံရတယ်သူဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကိုရွာနဲ့ကိုလောက်ပဲထားသူတွေမသိနိုင်တဲ့အတွက်ပေါ့နော်တကယ် Internet ကိုအသုံးပြုပြီးတော့မှကျွန်တော်တို့ဒီဈေးကွက်စနစ်တွေပေါ်ဆောင်နိုင်တဲ့အနေအထားအခုလက်ရှိအနေအထားမှာဆိုရင်အရန်ကိုနည်းသွားပြီအင်တာနက်သုံးပြီးတော့ပေါ့နော်ဒီဈေးကွက်စနစ်တွေကိုပေါ်ဆောင်ဖို့ဆိုတာကတော့ဘလို့မှကြီးထွားဖွဲ့ဖြိုးဖို့ပေါ့နော်ဒါမျိုးမဖြစ်နိုင်တဲ့အနေအထားကိုရောက်ရှိနေတယ်လို့ကျွန်တော်တို့ပြောလို့ရတယ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့အခုအနေအထားမှာဆိုရင်တော့တောင်သူလယ်သမားတွေကတော့တကယ်ကြောက်ခက်ကိုပြန်ရောက်သွားပြီလို့ပြောလို့ရတယ်ပေါ့နော်
နိုင်ငံတကာမှာစိုက်ပျိုးရေးကိုမြှင့်တင်တဲ့အနေနဲ့အင်တာနက်နည်းပညာတွေကိုအလွယ်တကူအသုံးချလာကြတာတခါအဲ့ဒါကိုအခြေပြုပြီး AI ဉာဏ်ရည်တုနည်းပညာတွေနဲ့အစစ်မြင့်တင်ပြီးအသုံးချလာကြပါတယ် ဒါပေမဲ့မြန်မာပြည်မှာကတော့ဟိုအရင်စစ်အစိုးရဆက်ဆက်ကြွေးကြော်ခဲ့ကြတဲ့လက်မှုလျာမှသည်ဆက်မှုလျာသို့ဆိုတဲ့ကြွေးကြော်တန်ကနေမတက်နိုင်ကြတော့ဘူးလို့တောင်သူလယ်သမားတွေကိုယ်တိုင်ကပြောပါတယ်အခုအချိန်ဒီမှာတော့73စီရှားပါဈေးကြီးလွန်းတဲ့အတွက်လဲထွန်ဆက်တွေကိုလည်းမသုံးနိုင်မှငားနိုင်ကြသလိုအရင်ကမီယိုဖလာလောက်ကင်ခဲ့ကြတဲ့ခိုင်းနွားတွေကလည်းရှားပါကုန်ကြပါတယ်အဲ့ဒီအတွက်တောင်သူလယ်သမားအများစုကမိမိပိုင်လေယာစိုက်ပျိုးမြေတွေကိုစွန့်လွတ်လာကြပြီးရေကြီးရာမျက်နှာရာကိုမိသားစုလိုက်ထွက်ခွာကုန်ကြပါတယ်။တခါအရင်ကတည်းကအတိုင်းလှုပ်သားရှားပါတဲ့ပြည်ထနာကိုအခုတခါစစ်မှုထမ်းဥပဒေကြောင့်မွေပူရာကင်းမောက်အဖြစ်ဆိုးကြောင့်ရဲရွာအတွင်းကလူငယ်လူရွယ်အမျိုးသားအမျိုးသမီးတွေကလည်းတိမ်နီးချင်းနိုင်ငံအပါအဝင်တရက်တည်းကိုရှောင်တိမ်ကုန်ကြပါတယ်။အဲ့ဒီအတွက်စစ်အာဏာရှင်စနစ်အောက်မှာမြန်မာနိုင်ငံကစိုက်ပျိုးရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ကတော့ကွန်ပျူတာနည်းပညာတွေ AI ဉာဏ်ရည်တုတွေအသုံးပြုဖို့ကဝေးတဲ့ဝေးနေကြောင်းပါခင်ဗျာ
ခင်မင်းနည်းပညာနဲ့အလန်းဝေးနေတဲ့မြန်မာတောင်သူတွေအကြောင်းရေကြီးရောစာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုမတင်ဆက်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာလူမျိုးရနေရာကိုရှောင်တိမ်းကြရသူတွေအထက်မှာအမျိုးပညာနဲ့အသက်မွေးဝမ်းကြောင်းမိကိုနေရသူတွေလည်းပါပါတယ်အဲ့ဒီအထဲမှာဒရိုက်တာနာကြီးရိုက်ကူးထားတဲ့မီရုပ်ရှင်ကားကြီးနဲ့အာနာသိမ်းလိုက်လို့ယုံမတင်လိုက်ရတဲ့ What happened to the wolf ဆိုတဲ့ရုပ်ရှင်သားမကမပြီးသေးဘူးငါတို့အလှကြံသေးတယ်ဆိုတဲ့နှွေဦးတော်လိုင်းရင်နဲ့ပတ်သက်တဲ့ဇလန်းတို့အစားရှိတဲ့ဇဝင်ကန်းတွေရဲ့နောက်ွယ်ကနေနောက်ခံတီးလုံးတွေကိုဖန်တီးပေးခဲ့တဲ့ Classical Guitar ဆရာတဦးနဲ့ယူကရိန်းမြန်မာလူမျိုးရဲ့နှိုင်းရှင်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
classical guitar နီးပြကိုမြင့်တန်းထွန်းပဲဖြစ်ပါတယ်။သူဟာပြည်တွင်းမှာအာနာမသိန်းခင်ကဒရိုက်တာနာကြီးနဲ့ရိုက်ကူးခဲ့တဲ့မီရုပ်ရှင်ဆက်ကားကြီးနဲ့ What happened to the wolf ဆိုတဲ့ဆက်ကားတွေရဲ့စောင့်ဝင်တည်ခြင်းတွေကိုတိခတ်ဖန်တီးခဲ့သူဖြစ်ပါတယ်။ကိုမြင့်တန်းထွန်းကအာနာသိန်းခင်ရိုက်ပြီးနောက်မှာတခြားသူတွေနေသူစစ်တပ်ကိုစက်ကျင်လှုပ်ရှားမှုတွေလုပ်ရင်းနဲ့လွတ်မြောက်ရာနေရာတစ်ခုမှာတိမ်းရှောင်နေထိုင်ရသူသူလည်းဖြစ်ပါတယ်။နှွေဦးတော်လေးတလျှောက်မှာအမှုပညာသမားတစ်ယောက်ကတကြွတဲ့အမှုပညာနဲ့ဘလို့ပါဝင်လှုပ်ရှားနေလဲဆိုတာကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
်။အနာမသိန်းကကျွန်တော်ကကလပ်စကီတာ freelance ဂီတာခရီးခလစ်တင်ပေးတယ်ပြီးတော့TV channel တစ်ခုက music producer ပေါ့ music producer လုပ်တယ်။နောက်ပြီးတော့ဥစားပေါ့ film music ကို film music နောက်ကနေလုပ်နေရှိတာတွေဆိုတော့အဓိကတော့ဒီ film music ဆိုတဲ့ဒီနောက်ရရဲ့မှာဒီကတိုင်းကနိုင်ယူတဲ့ပြောပြီးတော့တော့ဗန်လို့အဆင်ပြေတယ်။ဟောဒါဒါနာကြီးရိုက်တဲ့ကားကြီးကတော့တော့ကျွန်တော်ဒီကြလို့ပြောလို့ရပါတော့။ဒါကအခုကတော်လိုက်ရဟိုနှစ်ကားလောက်ပဲရှိအောင်။ကျွန်တော်ပြီးရင်တော့ what happened to the wolf ။ what happened to the wolf ကကြတော့ဟောကျွန်တော်ဒီရုံမတင်လိုက်ရလို့ဒီရုံမတင်လိုက်ရပေါ့။ရုံမတင်လိုက်ရခဲ့လေ။အခုဟိုဂျာမနီဂျာမနီဖက်ရှင်မှာဟာအိမ်ကကျော်နေစုရတဲ့ကားပေါ့နော်။အဲ့နှစ်ကားပေါ့။အဲ့နှစ်ကားလို့ကျွန်တော်ပြီးရတာ။ခံစားမှုပေါ့နော်။ခံစားမှုပေါ့မလုံးယုံလို့ခံစားလာရတယ်နောက်တစ်ခုကဟိုသူအတိအကကဒီဒီတော်လိုင်းရေးဘက်မှာရက်တည်နေတယ်ဆိုတာကိုပုံပေါ်ထင်ထင်ပြနေတယ်ဘာဖြစ်လို့ပုံပေါ်ထင်ထင်ပြနေတာလဲဆိုတော့ဟိုအခုကလေးတွေဆိုရင်ချိုးရဲအားကြီးနေတယ်ကျွန်တော်အဲတပည့်တွေလည်းပါမယ်ကျွန်တော်သတိတွေလည်းပါမယ်ခေါ်ရဲမှာစစ်တိုင်တွေကြားတယ်ကြာဆုံးတော့လည်းရှိတယ်ချီလက်ပေးလိုက်ရတယ်ရှိတယ်ပေါ့နော်သူတို့ကသူတို့အဲ့လောက်ပြေးလာတယ်အဲ့တော့သူတို့ကသူတို့တို့ကမှန်နေရတယ်ဆိုတော့ကျွန်တော်တို့ကဟိုရက်ခံပြီးတာပေါ့နော်ကျွန်တော်တို့ကထောက်ခံပြီးတဲ့သဘောမျိုးလေးဖြစ်တယ်။ဒါပြောဟိုဒီကိုမနေနေတဲ့နေရာကိုကိုကအစိုးရလို့မသတ်မှတ်တဲ့ဆိုတော့ကိုမနေနေတာလည်းပါ။အဲ့ဒါကြောင့်ကျွန်တော်ကအေးစိုက်ဖြစ်ပါဘူး။ဒီနာကြီးရိုက်တဲ့ shop ကိုဖြိုးပေါ့နော်။ဒေါ်လာကြီးကမပြီးသေးဘူးငါတို့လည်းကြံသေးတယ်လို့။နောက်ဟိုဒီကျွန်တော်ရန်ကုန်ဒီရန်ကုန်မှာနေတော့အိုက်ကားတွေကကြိုက်တာလေ။ညတော့အိုက်ကားတွေရဲ့ music ကလည်းကျွန်တော်တခြား nickname နဲ့ မျိုးစီရေးနေတာပေါ့နော်အဲ့ဒါလေးလည်းလုပ်ကြတာအဲ့ဒါလေးလည်းလုပ်ကြရှိအဲ့ဒါကြီးကလည်းအချို့ကလည်းနည်းနည်းတော့သဘောပေါက်လာကျွန်တော်လုပ်တယ်လို့ထင်တာလည်းလည်းရှိတယ်ပေါ့နော်ရှိတယ်ဆိုတော့ဟိုတော့မတိုင်မရှိတော့ဘာအချိန်မှာဘယ်တော့တိုင်တော့တကယ်လို့တော့တိုင်ပဲတော့တော့တော့ရှိသေးတာပေါ့အဒီမှာတော့အာတော်လိုင်းနဲ့ပတ်သက်ပြီးဆက်လုပ်ပြီးလဲဆိုတော့ဒီမှာကတော့ကျွန်တော်ခုအချို့ campaign တွေမှာဝင်ပါပြီးတာရောရှိတယ်နော်အချို့ campaign ကဝင်ပါပြီးတာရှိတယ်နောက်ဟိုဒီမဲဆောင်မှာကလေးတွေကိုဒီတိုင်းဒီတိုင်းတော်လိုင်းရောက်ဒီရောက်နေတဲ့မိပါတွေကလေးတွေကိုတော့ဒီတိုင်းပြေးပြီးတာတော့တစ်ခုကတော့အခုဘူးချေမှာတော့ခါလေးကြတယ်တော်ရရအာဒီတော်လိုင်းမှာဖြစ်နေတဲ့ဒီနားတဲ့ခါမှာဒီတိုင်းတည်နေတယ်လို့ပြောတော့ကျွန်တော်ကဒါမျိုးဒီ online နဲ့တင်ပြရတော့ရှိတယ်။နောက်ဟိုဒီတော်လိုင်းတော့ဘာလို့ကိုယ်စားတစ်ခုပြီးထားတယ်ပါလဲရှိပါလား။အာစစ်အာဏာရှင်တွေကတကယ်တမ်းပြောတော့လူပြည်ကတော့ကြောက်တာပေါ့။လူပြည်ကမှရဲ့နောက်ကရှိတဲ့ဒီပြည်သူကြောက်တာ။အဲ့ဒါကြောင့်တော့ဟိုလူပြည်ကမှတွေကိုသူတို့ပဲပေါအောင်လုပ်ရင်လုပ်မယ်။သူတို့ကမှလူပြည်ကသူတို့ဖြစ်တယ်။အဲ့လိုတော်လိုင်းနဲ့ပတ်သက်လို့ဆိုပါစလို့တော့ဒီကျွန်တော်ဒီဒီကျွန်တော်တို့လုပ်နေတဲ့လိုင်းကြောင်းတဲ့ဆက်လို့ပဲဒီမအောင်မချင်းတော်လိုင်းဘက်မှာပြန်နေမယ်။ဒါမျိုးကိုလုံးလုံးနေတော့ပေါ့ကိုလုံးနေတော့ပြန်တော့တဏ္ဍာရဆက်လို့တော့ပါ။ဟိုအနည်းဆုံးကတော့ကျွန်တော်ခံစားလိုက်နေဆုံးကတော့အာဒီအခုအလူပြောင်းသွားတယ်ပေါ့နော်ကျွန်တော်ဆိုရင်တော့လူတော်သိမသိပါဘူးထားပါတော့ဒါပေမဲ့အရန်လူသိတဲ့လူပြောင်းသွားမှာနိုင်ကြီးဆိုပြီးလေးလေးမျိုးလိုမျိုးဒီအာဇာနည်လူလိုမျိုးဟိုဒီမှာဟိုလိုမျိုးဒီလိုလူပြန်သွားတယ်ကျောင်းတော်လည်းဘက်မှာပါနေဆိုတာအရန်အဖြစ်ရှိတယ်ဘာလို့ဆိုတော့ဒီသူတို့ဟိုရင်းနေရချစ်တဲ့ဒီအဲ့လူကြီးကတော်တော်လည်းမှာအများကြီးပါတယ်အဲ့တော့ငါတို့ဘာလို့လဲသူတို့ရှိနေပါလားဆိုတော့ခံစားချက်ကဒီတော်လည်းမှာတကယ်တပ်ပွဲဝင်နေတဲ့ခလေးတွေတကယ်ဒီတကယ်နေပြည်မှာရှိနေတဲ့တော်လည်းမှာတွေအရန်အားဖြစ်စီပါအဲ့လိုကျွန်တော်တို့ကတော့အာဒီသူတို့ဒီကလေးတွေကဒီတော်လိုင်းပြီးတဲ့အထိခုဆက်ရှိနေတယ်လို့ပြောရအောင
်ဂီတာအနုပညာရှင်တယောက်ရဲ့တော်လှန်ရေးကိုရှောက်လှမ်းနေတဲ့အကြောင်းပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
တော်လန်အမှုပညာအကြောင်းယူကရိန်းမြန်မာနိုင်ရှင်ချက်အစီအစဉ်မှာဟောင်းစာတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုလှည့်ပေးကြရအောင်ပါအမေရိကန်ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်နဲ့ဒုသမ္မတလောင်းဂျေဒီဗန်စ်တို့သာရွေးကောက်ပွဲနိုင်ရင်တနိုင်ငံလုံးကိုဝင်ဖြတ်ချခွင့်ပိတ်ပင်မှုလုံးဝမဟုတ်ဘူးလို့ဒုသမ္မတလောင်းဂျေဒီဗန်စ်ကပြောလိုက်ပါတယ်တစ်ချိန်တည်းမှာပဲမျိုးဆက်ပွားဆိုင်ရာအခွင့်အရေးနဲ့ပတ်သက်ပြီးတော့ဒီမိုကရက်တစ်သမ္မတလောင်းကမ်လာဟဲရစ်နဲ့တင်ဝေါ့စ်တို့ကသူတို့ဘက်ကသတင်းစကားကိုဆက်ပြောနေပြီးတော့မဲဆွဲပွဲဆိုင်ရာအလှူငွေတွေလည်းစံချိန်တင်လောက်အောင်ရခဲ့တဲ့အကြောင်းကြေညာပါတယ်ဗရိုနီကာဘယ်ဒါရက်စ်အီကလက်စ်ရဲ့သတင်းပေးပို့ထားတာကိုတော့ကိုငိမ့်ညံကပြောပြပေးပါရှင်
ဒီကြတဲ့တနင်္ဂနွေနေ့က NBC သတင်းဌာနရဲ့သတင်းမီဒီယာနဲ့တွဲဆုံပွဲအစီအစဉ်မှာ Republican ဒုသမ္မတလောင်း JD Vance ကိုတနိုင်ငံလုံးကိုဝင်ဖျက်ချခွင့်မပိတ်ပင်ပါဘူးလို့ကတိပေးနိုင်မလားလို့မေးတဲ့အခါမှာတော့သူကအခုလိုပြောပါတယ
် I can absolutely commit that
ကျွန်တော်ကတော့ဒါကိုလုံးဝကတိပေးပါတယ
်ကျွန်တော်တို့အစိုးရကအမျိုးသမီးတွေနဲ့သူတို့ရဲ့မျိုးဆက်ပွားဆိုင်ရာအခွင့်အရေးတွေအတွက်ကောင်းပါပါလို့ Trump က True လူမှုကွန်ရက်မှာရေးပြီးတဲ့နောက်နှစ်ရက်ကြာမှအခုလိုပြောတာပါဒါပေမဲ့လည်းလွှတ်တော်မှာရှိတဲ့ Republican အမတ်တချို့ကကိုဝင်ဖျက်ချခွင့်တနိုင်ငံလုံးပိတ်ပင်ဖို့တက်တက်ကြွကြွကြိုးစားနေတာကြောင့် Trump ဟာဒီလိုမျိုးဥပဒေဖြစ်လာရင်ဗီဒိုအာဏာသုံးပြီးပယ်ချမလားလို့ Vance ကိုထပ်မေးတဲ့အခါမှာတော
့ I think he would
သူလုပ်မယ်လို့ကျွန်တော်ထင်ပါတယ်သူလုပ်မယ်လို့ရှင်းရှင်းလင်းလင်းပြောထားပါတယ
် Harris နဲ့ Walz ဦးဆောင်တဲ့ Democrat မဲဆွယ်အဖွဲ့ကတော့ Trump အစိုးရလက်ထက်မှာမျိုးဆက်ပွားဆိုင်ရာအခွင့်အရေးတွေဟာပျောက်ကွယ်သွားမယ်လို့တတိပေးနေပါတယ်ဒီအကြောင်းဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာဒုသမ္မတလောင်းတင်ဝေါ့စ်ကအခုလိုပြောထားပါဗျ။
And they will ban abortion
across သူတို့ကလွတ်တော်ပါတီဖြစ်စီမပါတီဖြစ်စီနိုင်ငံလုံးမှာကိုယ်ဝင်ဖျက်ချခွင့်ပိတ်ပင်မှာပါ
။ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံကချုပ်ပြောရရင်အောင်မြင်တယ်လို့လေးလာသူတွေကသုံးသပ်ပါဗျ။ဒီမိုကရက်တီအနေနဲ့အဲ့ဒီအောင်မြင်မှုကစစ်တမ်းတွေမှာထောက်ခံမှုတွေတိုးလာမယ်လို့လည်းမျှော်လင့်ထားပါဗျ။ဒီအောင်မြင်မှုအပေါ်မှာထပ်ဆင့်ပြီးHarris နဲ့ Walz မဲဆွယ်အဖွဲ့ကသူတို့အနေနဲ့စတင်လှုပ်ရှားကြတဲ့ကအလှူငွေအမေရိကန်ဒေါ်လာတန်း940ရှာနိုင်ခဲ့တယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာပဲကြေညာပါဗျ။ ဒါကြောင့်ဒူးသမ္မတကမလာဟဲရစ်ရဲ့အိမ်ယူတော်သွားရလမ်းကဖြောင်ပြူးနေသလားဆိုတဲ့အပေါ်မှာတော့လွတ်လပ်တဲ့အထက်လွှတ်တော်အမတ်ဘာနီဆန်ဒါကတော့သတိထားအကောင်းမြင်ပါတယ
် Well, I think the energy coming out of that convention was very high. I think it's going to be a rough campaign.
ဒီဟာကခက်ခဲကြမ်းတမ်းတဲ့မဲဆွယ်ပွဲတစ်ခုဖြစ်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အခုဒူးသမ္မတအနေနဲ့နိုင်ဖို့အလားအလာအများကြီးရှိပါတယ်။လူကြိုက်များတဲ့မဲသန်းနဲ့ချီပြီးနိုင်ပါလိမ့်မယ်။အကျိန်းနဲ့ပြန်ရမယ့်ပြည်နယ်တွေမှာလည်းနိုင်ဖို့အလားအလာတွေအများကြီးရှိတယ်လို့ကျွန်တော်ထင်ပါတယ်
။ Republican အထက်လွှတ်တော်အမတ် Tom Cotton ကတော့ဒါကိုသဘောမတူပါဘူး
။ It's an unusual presidential election because Donald Trump has been president before.
Donald Trump ကသမ္မတအရင်လဲဖြစ်ဖူးပါတယ်။ American ပြည်သူတွေအနေနဲ့သူဘာလုပ်ခဲ့လဲဆိုတာသိပါတယ်။ Kamala Harris နဲ့ Joe Biden လက်အောက်မှာ American ပြည်သူတွေဘလောက်ဒုက္ခရောက်လဲဆိုတာသူနားလဲတဲ့အကြောင်း American တွေသိပါတယ်။ဒါကြောင့်သူတို့ဟာဒေါ်နယ်ထရမ့်ကိုအင်ဂျီတော်ကိုပြန်ပို့ဖို့အစဉ်အသင့်ဖြစ်နေပါပြီ
။အခုသတင်းပတ်အတွင်းနှစ်ဖက်စလုံးမှာအစီအစဉ်တွေအများကြီးရှိပါတယ်။ဗိုလ်တော်ကြီးမှာတော့ဒူးသမ္မတဟဲရစ်နဲ့သူ့ရဲ့လက်တွဲပေါ်ရှင်ပြိုင်သူတို့ဟာဂျော်ဂျီယာမှာဘတ်စကားနဲ့လှည့်လည်စည်းရုံးမှာပါ။ထရမ့်ကတော့ဝစ်ကွန်ဆင်ပြည်နယ်မှာဂျာတာရီနေမှာလူမှုနဲ့တွဲဆုံဆွေးနွေးဖို့ရှိပြီးပန်ဆယ်ဗေးနီးယားပြည်နယ်မှာစူဝေးပွဲကျင်းပဖို့ရှိပါတယ်ခင်ဗျာ။
အမေရိကန်ရွေးကောက်ပွဲနဲ့စီးရုံးလှုပ်ရှားမှုတွေကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာကိုငင်းညံကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးပါမယ်ကျေဝန်းလှပတဲ့ရှုခင်းတွေရေကြီးရာမျက်နှာရလှဲ့လေသွားလာနေထိုင်ကြတဲ့နေထိုင်မှုပုံစံတွေနဲ့ဆွဲဆောင်ထားတဲ့မွန်ဂိုလီးယားနိုင်ငံစီကိုမဆုမြတ်မုံနဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားရအောင်ပါ
ပါရှားတိုက်အလဲပိုင်းတရုတ်နဲ့ရုရှားနိုင်ငံကြားမှတည်ရှိတဲ့မွန်ဂိုလီးယားနိုင်ငံဟာခြေပြက်နဲ့မျက်ခင်းလွင်မြင်တွေတဲခန္ဓာရတွေပင်လယ်ရေမျက်နှာပြင်အထက်ပေ9000ကျော်အမြင့်ကုန်းပြင်မြင့်တွေရှိတဲ့နိုင်ငံဖြစ်ပါတယ်။မွန်ဂိုတိုင်းရင်းသားမျိုးနွယ်စုတွေကိုစုစည်းပြီး73ရာစုအစောပိုင်းကအာရှနဲ့ဥရောပတလွှာတိုက်ခိုက်နေခဲ့တဲ့ဂျင်ဂစ်ခန်ရဲ့နိုင်ငံလို့ပြောရင်တော့အများသိကြပါတယ်။ဂျင်ဂစ်ခန်ကိုလူသိများမှုရဲ့ထူးခြားတဲ့နေမှုထိုင်မှုပုံစံတွေရဲ့တဘာဝအလှရရေကိုခန်းစားနိုင်အောင်လို့သူတို့နိုင်ငံကိုလာလေကြဖို့အတွက်မွန်ဂိုလီးယားအစိုးရကနိုင်ငံသားအဲ့တွေကိုဆွဲဆောင်ဖိတ်ခေါ်နေပါတယ်။လှပတဲ့ရှုခင်းပတ်လည်နဲ့တောင်တန်းတွေပေါ်မှာလွတ်လွတ်လပ်လပ်မြင်စီရတဲ့အရာသာအပါအဝင်ဒီဒေသမှာနေထိုင်ကြသူတွေတွာလာနေထိုင်စားသောက်ကြတဲ့အတွေ့အကြုံမျိုးရနိုင်ဖို့အတွက်ခီးသွွားလုပ်ငန်းတွေကလည်းစီစဉ်ပေးနေပါတယ်။အထူးသဖြင့်တိုးတွေနွားတွေမွေးမြူပြီးရေကြီးရာမျက်နှာရကိုလှည့်လည်တွာလာနေထိုင်ကြတဲ့မွန်ဂိုလီးယားနိုမက်တွေကိုအနီးကပ်လေ့လာနိုင်အောင်လို့ခီးသွွားအစီအစဉ်တွေလုပ်ပေးနေကြပါတယ
်။ When they ride in their country most of the time you'll encounter someone's private property or need a permission to ride through the property.
တခြားနိုင်ငံကသူတွေအနေနဲ့မြင်စီတယ်ဆိုရင်သူများပိုင်တဲ့မြေပေါ်ဖြတ်သွားဖို့လိုတာမျိုးနောက်သူများမြေပေါ်မှာမြင်စီဖို့ခွင့်ပြုချက်ရယူရတာမျိုးတွေများသောအားဖြင့်လိုကြပါတယ်။မွန်ဂိုလီးယားမှာတော့ဒါမျိုးမလိုပါဘူး။မြောက်ပိုင်းရုရှားနယ်စပ်နားကိုရောက်သွားမှသာခွင့်ပြုချက်လိုတာပါ။မြင်းစီးဖို့ခြံဝင်းဂိတ်ကဖွင့်စရာလည်းမလိုပါဘူး။ဘယ်သူစီကမှလည်းခွင့်ပြုချက်တောင်းနေဖို့မလိုပါဘူး။အဲ့လိုလွတ်လွတ်လပ်လပ်မြင်းစီးလျှောက်သွားနိုင်တာအပြင်ချမရီရဲ့ရည်ကြီးမှုထုံးစံတွေကိုအတွေ့အကြုံရနိုင်ချဖို့အဓိကထားပါတယ်။ပြောရမယ်ဆိုရင်အခုလိုရည်ကြီးရာမျက်နှာရလှည့်လည်သွားပြီးနေထိုင်နိုင်တဲ့ Nomad Assist ဆိုရင်ကမ္ဘာမှာချမလိုပဲကျန်တော့တာပါ။
ကျေပြောလှတဲ့မွန်ဂိုလီးယားကုန်းပြင်မြင့်တွေပေါ်မှာတဘာဝတော်ရိုင်းတိရစ္ဆာန်တွေနဲ့လှည့်လည်သွားလာနေထိုင်နေကြသူတွေနေကြတဲ့အတိုင်းအဝိုင်းပုံစံတဲအိမ်တွေမှာဧည့်သည်တွေတဲခွန်နိုင်ဖို့အတွက်ခီးသွွားလုပ်ငန်းတွေကစီစဉ်ပေးထားပါတယ်။ကိုဗစ်ကရောဂါလွန်ကာလမွန်ဂိုလီးယားနိုင်ငံကိုကမ္ဘာလှည့်ဧည့်သည်တွေပြန်လာနေကြပြီမဲ့လာကြတဲ့ဧည့်သည်တွေပြောင်းသွားတယ်လို့ AP သတင်းဌာနကပြောပါတယ်။အရင်ကထက်ဥရောပတိုက်သားတွေအလာနေသွားပြီးတော့ကိုရီးယားလူမျိုးတွေပိုလာနေကြတယ်လို့ပြောပါတယ်။မွန်ဂိုလီးယားခီးသွွားလုပ်ငန်းတွေကတော့နိုင်ငံဆောင်ကဧည့်သည်တွေလာလေကြဖို့လိုလားကြပါတယ်။မွန်ဂိုလီးယားအစိုးရက Welcome to Mongolia ဆိုပြီးတော့ခီးသွားတွေကိုဖိတ်ခေါ်ကြိုဆိုတဲ့အစီအစဉ်တွေလုပ်နေပါတယ်။နိုင်ငံတော်များများကနိုင်ငံသားတွေကိုဗီဇာမလိုပြည်ဝင်ခွင့်ပေးနေတဲ့အပြင်မွန်ဂိုလီးယားကိုပြန်တန်းတဲ့လေယာဉ်ခီးစဉ်တွေကိုလည်းထပ်တိုးထားပါတယ်။ဒါပေမဲ့အခြေခံစောင့်ပိုင်းအကန့်အသတ်တွေရှိတာဟိုတယ်လိုနေရာထိုင်ခွင့်အလုံးလောက်မရှိသေးတာအပြင်ဘာသာစကားအခက်အခဲတွေကြောင့်ခီးသည်တွေအခက်တွေ့နေကြပါတယ
်။ The space is enough.But it's sometimes hard to get the right direction.
နေရာကတော့အခြေကြီးပါ။ဒါပေမဲ့ရေးရစာတွေကိုနားမလည်တော့ဘယ်ဘက်ကိုသွားမှန်းမသိဖြစ်ပါတယ်။အင်္ဂလိပ်ဘာသာနဲ့ပို့ပြီးတော့ရေးပြထားဖို့လိုပါတယ်။အဲ့ဒီတစ်ခုတော့ပို့တွတ်တက်အောင်လုပ်ဖို့လိုပါတယ်။
နိုင်ငံခြားသားခီးသွွားဧည့်သည်တွေအနေနဲ့ဒေသခံခီးသွွားအလန်းညွန်တွေမပါဘဲလက်ပတ်သွားနိုင်ဖို့အခက်အခဲရှိကြပါတယ်ဒါပေမဲ့လည်းအာရှတိုက်ထဲကတခြားနိုင်ငံတွေနဲ့နေမှုထိုင်မှုပုံစံကွာခြားတဲ့မွန်ဂိုလီးယားနိုင်ငံအကြောင်းလေ့လာခြင်းတွေကတော့တွားလည်နေကြပါဗျ။အဲ့ဒီထဲမှာလေယုံငှက်တွေကိုအမဲလိုက်ဖို့မွေးမြူအသုံးပြုကြတဲ့အကြောင်းမှတ်တမ်းရုပ်ရှင်ကြည့်ပြီးတော့မွန်ဂိုလီးယားကိုရောက်လာသူအမေရိကန်ဧည့်သည်လည်းပါပါတယ်
။ I knew about Genghis Khan and a little bit about the history and then I
Genghis Khan အကြောင်းနဲ့တမိုင်းအကြောင်းကျွန်တော်နည်းနည်းသိတာရဲ့ဒီမှာလေယုံငှက်တွေကိုအသုံးပြုကြတဲ့အကြောင်းမှတ်တမ်းရုပ်ရှင်ကြည့်ဘူးတာရဲ့ကလွှဲလို့တခြားဘာမှမသိပါဘူး။လေယုံငှက်တွေအကြောင်းကြည့်ပြီးတော့ဒီကိုလာလဲဖို့စပြီးစိတ်ဝင်စားခဲ့တာပါ။လာလဲလိုက်တဲ့အတွက်ဒီနိုင်ငံအကြောင်းပိုလေလာသိရှိခွင့်ရပါတယ
်။အခု2024ခုနှစ်ခုနှစ်လပိုင်းအထိမွန်ဂိုလီးယားနိုင်ငံကိုလာလဲသူ 4,300 ထက်မနည်းရှိပါတယ်။2023အလားတူကာလထက်ကိုဧည့်သည် 25 ရာခိုင်နှုန်းများလာခဲ့တာပါ။လာလဲနေသူတွေထဲမှာဥရောပတိုက်သားတွေအမေရိကန်တွေနဲ့ဂျပန်တွေလည်းပါပါတယ်။မွန်ဂိုလီးယားလာဖို့လေရင်ခရီးစဉ်၄နာရီတောင်မစီးရတဲ့ကိုရီးယားကတော့လာလဲသူနှစ်ဆများလာတယ်လို့ခီးသွားလုပ်ငန်းကိန်းကနက်တွေအရာသိရပါတယ်။မွန်ဂိုလီးယားအစိုးရကတော့နှစ်ဆင်လာလဲသူတသန်းအထိရှိဖို့ကြီးမားထားတယ်လို့ဒေသခံတွေကလည်းမျှော်လင့်နေကြပါတယ
်။အနီမီတက်စင်ချော့တယ်။ဒီစချော့ချော့ချစ်တန်စင်စားဟန်အတော်အင်း
။ကဘာလဲခရီးသွားတွေပုံများများလာလဲစေချင်ပါတယ်။ရောက်လာတဲ့ခီးတဲ့တွေအဆင်ပြေအောင်လုပ်ပေးဖို့လိုအပ်တာတွေရှိနေပါသေးတယ်။အခက်အခဲတွေအများကြီးရှိပေမဲ့လည်းခီးသွွားလုပ်ငန်းကတဖြည်းဖြည်းတော့တိုးတက်ကောင်းမွန်လာပါပြီ
။လူသိများတဲ့ခီးသွွားအလန်းညွန်မဂ္ဂဇင်းတစ်ခုဖြစ်တဲ့ Lonely Planet က2024ခုနှစ်မှာခီးသွွားဖို့အကောင်းဆုံးနိုင်ငံစီးရဲမှာမွန်ဂိုလီးယားနိုင်ငံကိုထိတ်ဆုံးမှထားထားပါတယ်။ခီးသွွားလုပ်ငန်းပိုင်းတိုးတက်ဖို့လိုအပ်တာတွေရှိနေသေးပေမဲ့ခြေပြောလှတဲ့သဘာဝအလှနဲ့လည်လာခြင်းစရာတွေများလာတယ်လို့ Lonely Planet ကညွှန်းပါတယ်။
아또미트닉트네게어떤게진짜사치기면아웨인데스인게팀이야
바발키도리들어아퓨양글라우트리고유이다와레라래자레애데르고몽골리아마벨로네탄사따오자레소라고뻬따나이무아디카타와레저너루네무타이무봉산르텐핫데레요낫드리민르네타차레산르레디마시와레저너루베애데르고원싸무삐자데타차두르레시와레아롱가고반롱간아피로니자레두리핏바레
ဧရိယာကျဝန်းလာတဲ့မွန်ဂိုလီးယားနိုင်ငံမှာလူဦးရေ3သန်းကျော်လောက်သာရှိပြီးတော့ထက်ဝက်လောက်ကဥလန်ဘာကြားမြို့တော်မှာနေထိုင်ကြပါတယ်။ဒါကြောင့်လဲတဘာဝအတိုင်းလှပနေတဲ့နေရာအများအပြားကိုကမ္ဘာလှည့်ဧည့်သည်တွေအနေနဲ့သွားလည်စူးစမ်းနိုင်တဲ့ဆိုတဲ့အချက်ကိုခီးသွွားလုပ်ငန်းတွေကထောက်ပြဆွဲဆောင်နေကြပါတယ်။ပကြီကားချက်လိုဖြစ်နေတဲ့တဘာဝအလှတွေကြောင့်ခြေချင်းတောင်တက်ခီးသွွားနိုင်တဲ့နေရာတွေ၊စောင်းရသည့်ကာလရေခဲနေတဲ့ရေကန်ကြီးတွေ၊အုတ်ဒရအလင်းထန်တွေ၊ကလအုပ်အပြေးပြိုင်ပွဲတွေစတဲ့မွန်ဂိုလီးယားနိုင်ငံရဲ့ထူးခြားမှုတွေကိုမိမောင်းထိုးပြပြီးတော့နိုင်ငံတကာကဧည့်သည်တွေကိုကြိုဆိုနေကြပါတယ်ရှင်။ကျွန်မစုမြတ်မောမှာ
ကဘာလက်ခီးသွွားတွေကိုဆွဲဆောင်နေတဲ့မွန်ဂိုလီးယားနိုင်ငံအကြောင်းကဘာတော်ခီးသွွားစီစဉ်မှာမဆုမြတ်မောင်ကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတော့မက်ခင်လေးကဆက်ပြီးတော့ပြောပြပေးပါရှင်။
အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကတင်းမာမှုတွေကိုဖြေလျှော့နိုင်ရေးအမေရိကန်မျိုးသားလုံခြုံရေးအကြံပေး Jack Sullivan ဟာဒီကနေ့ပဲတရုတ်နိုင်ငံကြားရဲ့ဝန်ကြီးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံကြားမှာထိထိရောက်ရောက်စီမံခန့်ခွဲမှုတွေလုပ်နိုင်မှုသဘောတူညီမှုရှိတဲ့နယ်ပယ်တွေရောသဘောတူညီမှုမရှိသေးတဲ့နယ်ပယ်တွေကိုပါဆွေးနွေးမှုတွေလုပ်သွားမယ်လို့ Jack Sullivan ကတကပိတ်ဆွေးနွေးပွဲမှာတိုင်ငင်သတင်းတောက်တွေနဲ့တွေ့ဆုံရမှာပြောပါတယ်။တရုတ်နိုင်ငံကြားရဲ့ဝန်ကြီးဝန်ကြီးကလည်းတရုတ်အမေရိကန်နှစ်နိုင်ငံကြားဆက်ဆံရေးဟာအလဲပြောင်းတွေများခဲ့ကြောင်းနဲ့တည်ငြိမ်ပြီးရေရှည်တည်တံ့ခိုင်မာတဲ့တိုးတက်မှုအခြေအနေတွေကိုကူးပြောင်းသွားဖို့မျှော်လင့်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံဘက်အချမ်းမှာတရုတ်စစ်တပ်ကလက်နက်နဲ့ကြီးစံအစစ်တွေပါဝင်တဲ့၃ရက်ကြာစစ်ရေးလေ့ကျင့်မှုကိုဒီကနေ့စတင်ပါတယ်။နှစ်ဖက်ဒေသဆိုင်ရာအာဏာပိုင်တွေကြားမှာလုံခြုံရေးနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေအပြီးအခုလိုလက်နက်နဲ့ကြီးစံအစစ်တွေနဲ့တရုတ်ပြည်သူလူမျိုးရေးတပ်မတော်ကစစ်ရေးလေ့ကျင့်မှုတွေပြုလုပ်နေတာပါ။ UN ဒေသဆိုင်ရာအာဏာပိုင်တွေကတော့ကြာသာရင်းနှီးထိလုပ်မဲ့ဒီစစ်ရေးလေ့ကျင့်မှုဟာနှစ်စဉ်ပြုလုပ်နေကြစစ်ရေးလေ့ကျင့်မှုဖြစ်ကြောင်းပြောပါတယ်။စစ်ကောင်စီကလုံးမဲ့ဘလို့ရွေးကောက်ပွဲမဆိုလွတ်လပ်မျှတပြီးအားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတရက်ဖြစ်မလာနိုင်သလိုပြည်သူတွေလက်ရှိကြုံတွေ့နေရတဲ့ပြဿနာကိုမဖြေရှင်းနိုင်ဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မှတ်ကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA တို့ရဲ့2024ခုနှစ်ဒုတိယကြိမ်ပုံမှန်အစည်းအဝေးမှာတန်မှတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောခဲ့တာပဲဖြစ်ပါတယ်ရှင်
။သတင်းစင်းစုပ်ကိုတော့မက်ခင်လီကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုနဲ့ဂျွန်ဒရိုက်ဒန်တို့ပဲဖြစ်ပါတယ်။သတင်းရှင်တွေအနေနဲ့ဗီဒီယိုမြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ Smart UC ကို email လိပ်စာ permis@vnews.com ကိုပေးပို့ပြီးတော့ဆက်သွယ်နိုင်ပါတယ်။ view ကိုနားတော်တာဆင်မိကြတဲ့အတွက်လည်းကျေးဇူးတူပဲတင်ရှိပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမလေးပါပါ။